Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာသောရရှင်နေ BND ရဲ့အတွေ့အကြုံဝေးကြပါလိမ့်ခင်ဗျာ VOA American တန်ရ2022ခုနှစ်ဇူလိုင်လ19ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့တိုင်းလက်မီတာ190ကပါထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အိုးရင်စစ်ခွန်ကထွက်ပြေးရသူအခုဆို2,200ကျော်နေပြီဖြစ်ပြီးအများစုကအခုဒီနေမပြန်ရဲသေးဘူးလို့ကုလသမဂ္ဂကပြောပါတယ်မကြာသေးခင်ကသမ္မတအလုပ်ကြံခံရတဲ့ဟေဒီအရေးမှာအမေရိကန်ကစီးရီးယားပါဝင်ပတ်သက်မှာမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဂျာမနီမှာတော့မိုးကြီးရေရှမ်းတဲ့အတွက်တည်ဆောင်းသူက100လောက်ရှိပြီး1300လောက်ပျောက်ဆုံးနေပါတယ်ဆိုရယ်သတင်းတွေနဲ့ထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီး NLD ပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းထိန်ကိုနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်နဲ့ဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းသတင်းပေးပို့ချက်တစ်ပုဒ်မှာတော့
နိုင်ငံရေးသမားရဲ့ဝင်းစာဆရာရဲ့ဓာတ်ရေးဆရာရဲ့ကအစိုးရကိုစီစဉ်တာနဲ့ဝေဖန်သိရှိတယ်ဆိုတဲ့စီရင်ထုတ်ရှိသလိုအခုဆွဲချက်တင်တဲ့
ဒီလိုသတင်းနဲ့အတူမြန်မာနိုင်ငံတွင်းကကိုဗစ်ကူးစက်မှုဆိုးဝါးနေတဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကန္တာတုဒ္ဒဆောင်နဲ့အမေရိကန်တကွင်သိပ္ပံနဲ့ဤပညာကန္တာတွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်။အခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ။
မြန်မာနိုင်ငံမှာဖက်ဒရီတီရဲ့စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပြည်ရင်းမှာအိုးအိမ်ဆန့်ခွာထွက်ပြေးရသူက2,200ကျော်ရှိနေပြီလို့ကုလသမဂ္ဂအထွေထွေအန်တိုနီယိုဂူတာရက်စ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ More than 220,000 people have been internally displaced since the military takeover of the government on the 1st of February.
စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးနိုင်ငံတွင်းမှာနေအိမ်တွေကနေထွက်ပြေးတင်းချောင်နေရသူ2,200ကျော်ရှိနေပါပြီ။နိုင်ငံအရှိတောင်ပိုင်းမှာတော့ထွက်ပြေးတင်းချောင်ရသူကအများဆုံးဖြစ်ပြီးအရှိမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းအိုးအိမ်ဆန့်ခွာထွက်ပြေးရသူတွေရှိတယ်လို့ဒီထဲကအများစုကဂုတိကိုအိမ်ကိုမပြန်နိုင်လဲဖြစ်နေကြတယ်လို့ပြောသွားတာပါ။မြန်မာစစ်တပ်ဟာတိုင်းအနှံ့လက်နက်ကိုင်တပ်ဖွဲ့တွေပြင်ပြည်သူ့ကာကွယ်တပ် PDF တွေနဲ့ပါနေရအနှံ့ပြားမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေလို့ပေါ်ပေါက်လာတဲ့ရလက်တွေအတွက်ကုလထာနေဖွဲ့တွေကစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပါအဝင်နိုင်ငံတစ်လွှားကလူပေါင်း3000လောက်အတွက်ကုလနဲ့မဟာမိတ်ဆွေဖွဲ့တွေကအကူအညီတွေပေးခဲ့ကြတယ်လို့လည်းပြောပါတယ်။နိုင်ငံတွင်းဘန်စနစ်အဆင်မပြေတဲ့အတွက်ငွေထုတ်ဖို့အခက်ကြုံရတဲ့အပြင်တချို့ဒေသတွေမှာတိုက်ပွဲဖြစ်နေတာ၊လမ်းပိတ်ဆို့မှုတွေရှိနေတာ၊ခီးသွားလာခြင်းကြိုတောင်းခိုင်းတာအပါအဝင်စိန်ခေါ်မှုအများအပြားကိုကုလနဲ့လူသားချင်းစာနာမှုအကူအညီပေးနေသူတွေရင်ဆိုင်ရတယ်လို့ပြောပါတယ်။2021လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်အတွက်ရန်ပုံငွေကလည်းအခုမှ28ရာခိုင်နှုန်းပဲရသေးကြောင်းနဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အခက်ကြုံလာရတဲ့ပြည်သူတွေကိုအကူအညီပေးနိုင်မှုအတွက်ရောက်ထက်လိုအပ်နေသေးတယ်လို့လည်းပြောပါတယ်
။မန္တလေးမြို့မှာစစ်ကောင်စီကထိန်းချုပ်ထားတဲ့လျှက်စစ်ဓာတ်အားပေးဌာနရုံတရုံမှာလက်လုံဘုံတလုံးပောက်ကွဲပြီးအ ਨੇ စုံလူ9ဦးဒဏ်ရာရှိခဲ့ပါတယ်။စစ်ကောင်စီပြန်ကြားရေးဌာနရဲ့ MRTV ရုံးမြစ်တန်းကြားကတော့ဒဏ်ရာရသူတွေထဲမှာတရားစစ်ဌာနရဲ့ဝန်ထမ်း၄ဦးပါဝင်တယ်လို့ကြေညာသွားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ၁ရက်စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကမန္တလေးမြို့မှာတရားစစ်မီတာကားတွေကိုမပေးဘဲစစ်အာဏာရှင်စနစ်ကိုဆန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။အဲ့ဒီအတွက်စစ်ကောင်စီဘက်ကတီလာအစောပိုင်းကစပြီးတရားစစ်မီဖြတ်တောက်တာတွေလှုပ်လာတဲ့အတွက်တရားစစ်ရုံးတွေနဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားလာကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။IEM ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စီးပွားရေးပညာရှင်အဖွဲ့ကလည်း CDM စစ်အာဏာသိမ်းစတင်လှုပ်ရှားမှုကနေပြည်သူတွေမီတာကမပေးတာကြောင့်လျှက်စစ်နဲ့စွန့်ရုံဝန်ကြီးဌာနဝင်ငွေအကြီးအကျယ်ထိခိုက်နေတယ်လို့ထုတ်ပြန်ထားပါတယ်။လျှက်စစ်ကဏ္ဍမှာဝင်ငွေကျဆုံးတာအပြင်ဝန်ထမ်း4,000အလုံးဖြုတ်ပစ်တာရန်ကုန်မှာဆိုရင်20ရာခိုင်နှုန်းဝန်ထမ်းအင်အားထိခိုက်သွားတာလျှက်စစ်လိုအပ်မှုမများသေးတဲ့အခုကာလမှာမီးပြတ်တာချက်ချင်းမဆိုးသေးပေမဲ့အလေလက်ကာလနောက်တစ်နှစ်ကစလို့ပိုဆိုးလာမှာကိုစိုးရရတယ်လို့ဆိုပါတယ်ခမ
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအကြမ်းဖက်လှုပ်ရှားအောင် အင်းနီဂျင်ပါကစ္စတန်ဘက်ကပံ့ပိုးပေးနေတယ်ဆိုရဲအာဖဂန်ရဲ့ဆက်ဆွဲချက်ကိုပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကလက်မှတ်ပေးချလိုက်ပြီးသူအစိုးရအနေနဲ့အာဖဂန်ပဋိပက္ခပြည်လဲအောင်နှိမ့်နိုင်ရေးအတွက်စ조사ပေးနေတယ်လို့ပြောပါတယ်။ဥဘက်ကစ္စတန်ကကမကထလုပ်ပြီးချင်းပါတယ်ဒေတာရင်းဆက်သွယ်ဆောင်ရွက်ရေးနိုင်ငံတကာညီလာခံမှာအာဖဂန်သမ္မတအရှရဖ်ဂါနီကသူရဲ့အာဖဂန်စစ်ပွဲမှာပါကစ္စတန်အခန်းကဏ္ဍဟာအပြတ်သဘောဆောင်နေတယ်လို့ဆက်ဆွဲပြောကြားခဲ့ပြီးတဲ့နောက်အခုလိုပါကစ္စတန်ဝန်ကြီးချုပ်ကတုံ့ပြန်လိုက်တာဖြစ်ပါတယ်။ပါကစ္စတန်နဲ့တခြားဒေသတွေကလည်းအာဖဂန်နစ္စတန်နိုင်ငံထဲကိုဂျီဟတ်တိုက်ခိုက်ရေးတမတ1000ကျော်ပြီးခဲ့တဲ့လကဝင်ရောက်လာမယ်လို့ထောက်လှမ်းရေးတွေကခန့်မှန်းထားကြောင်းနဲ့ခန်းအစိုးရဟာသူကတိပေးထားပေမဲ့အာဖဂန်စစ်ပွဲအဆုံးတိုင်ရေးတိတိကျကျနှိမ့်နေအောင်တာလီဘန်ကိုဩဇာသုံးတာမျိုးမလုပ်ခဲ့ဘူးလို့အာဖဂန်သမ္မတကဝေဖန်ခဲ့တာပါ။အာဖဂန်သမ္မတရဲ့အခုလိုဆက်ဆွဲမှုရဲ့အလွန်အလွန်တရားမျှတမှုကင်းမဲ့တဲ့အတွက်စိတ်ပြေရာကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်။တကယ်တော့ပါကစ္စတန်ဟာပြီးခဲ့တဲ့15နှစ်တာကာလအတွင်းသူရင်ဆိုင်နေတဲ့ကျန်းဖက်တိုက်ဖြတ်ရေးကနေလူပေါင်း9000လောက်တေဆုံးဒဏ်ရာရတယ်လို့နိုင်ငံစည်းပွားရေးပါအခြေအနေဆိုးလာတာကြောင့်အင်းနီချင်းအာဖဂန်တည်ငြိမ်ရေးအတွက်တိုက်ပြီးစ조사မပေးနိုင်တာဖြစ်ပြီးအာဖဂန်ဒေသဗျံမာတာဖြစ်တဲ့အတွက်အထူးရိုက်ကရဆုံးကတော့ပါကစ္စတန်နိုင်ငံပါပဲလို့ပြောကြခဲ့တာပါ။
အာဖဂန်နစ္စတန်နိုင်ငံကန္ဒဟာပြည်နယ်တောင်ပိုင်းမှာမနေ့တောက်ချာနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပူလစ်ဇာသတင်းစုရရှိထားတဲ့အိန္ဒိယနိုင်ငံသားရိုက်တာသတင်းတောက်သိဆုံးခဲ့ပါတယ်။ရိုက်တာသတင်းဌာနကဓာတ်ပုံသတင်းတောက်ဒန်နစ်ဆက်ဒီကီဟာအာဖဂန်နစ္စတန်အစိုးရတပ်ဖွဲ့နဲ့တာလီဘန်လက်နက်ကိုင်တွေအကြဖြစ်ပွားတဲ့တိုက်ပွဲကိုသတင်းယူနေစဉ်သိဆုံးခဲ့တာဖြစ်တယ်လို့အိန္ဒိယနိုင်ငံဆိုင်ရာအာဖဂန်သံအမတ်ကြီးက Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ဒါအပြင်သတင်းတောက်တွေဟာအာဖဂန်ဒါပြင်အဲ့ဒီသတင်းတော့ဟာအာဖဂန်နစ္စတန်အစိုးရတပ်ဖွဲ့နဲ့အတူလိုက်ပါသတင်းယူခဲ့ကြောင်းကာဘူးမြို့ကိုမသွားခင်သတင်းနှစ်ပတ်လောက်ကလူချင်းတွဲဆုံခဲ့ကြောင်းနဲ့ဒီလိုဖြစ်ရတဲ့အတွက်သူ့မိသားစုတွေကိုဝမ်းနည်းစကားဆိုပါကြောင်းလည်းရေးသားထားပါတယ်။ဒါအပြင်အာဖဂန်သမ္မတအရှရဖ်ဂါနီကလည်းရိုက်တာသတင်းတော့သိဆုံးမှုအတွက်ဝမ်းနည်းတုန်လှုပ်ရပါကြောင်းပြောဆိုပါတယ်။အလားတူအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးရော့စ်ဝီလ်စင်ကလည်းရိုက်တာသတင်းတောက်ရဲ့မိသားစုစီကိုဝန်ထဲကြောင်းဖော်ပြခဲ့ပါတယ်။အဲဒီလိုတိုက်ပွဲသတင်းရိုက်ကူးစဉ်သေဆုံးခဲ့တဲ့ဒန်နီဆာဒီကီဟာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့အခြေစိုက်ရိုက်တာသတင်းတောက်ဖြစ်ပြီး2018ခုနှစ်ကမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့သတင်းကိုရိုက်ကူးတင်ဆက်ခဲ့တဲ့အတွက်ပူလစ်ဇာသတင်းသမားစုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9633ညာပိုင်းဒိုမီတာ51 kHz 9809နဲ့ပိုင်းလိုက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီဝီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဟေတီအရင်မှအမေရိကန်ကစစ်ရေးအရပေါဝင်ပတ်တံမှာမဟုတ်ကြောင်းနဲ့ဟေတီနိုင်ငံပေါ့တိုပရင်စ်မြို့ရောမှာရှိတဲ့အမေရိကန်တန်ယုံလုံခြုံရေးအတွက်ပဲတပ်တွေကိုဆစ်လွတ်ဖို့စီစဉ်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဟေတီကအမေရိကန်တန်ယုံကိုအမေရိကန်မရင်းတပ်သားတွေဆစ်လွတ်ဖို့ရှိတယ်လို့ဂျမ်နီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့အတူသမ္မတအင်ဂျီပူတက်ဒန်ဆာရှင်နဘရမှာသတင်းတောက်တွေရဲ့အမေကိုသမ္မတကဖြေကြားလိုက်တာပါ။ဟေတီသမ္မတဂျိုဗန်မိုရီစာဇူလိုင်9ရက်နေ့ကပေါ့တိုပရင်စ်မှာရှိတဲ့သူ့နေအိမ်မှာတနက်သမားတွေအလုပ်ခြံခံရပြီးသေဆုံးခဲ့ရတာဖြစ်ပြီးသမ္မတဂရော်မာတင်မိုရီစ်ကတော့အသက်မသေးပဲဒဏ်ရာရခဲ့ပြီးဖလော်ရီဒါပြည်နယ်မေယာမီမှာခွဲစိတ်ကူတာမှုခံယူခဲ့ရတာပါဟေတီသမ္မတအလုပ်ခြံခံရတာအတွက်သမ္မတဘိုင်ဒန်ကရှုတ်ချခဲ့တယ်လို့ဒီလုပ်ခြံမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာအကူအညီပေးဖို့အတွက်အမေရိကန်အထူးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆက်လွတ်ခဲ့ပါတယ်ဂျနိုင်ခွန်ရဲ့သမ္မတအလုပ်ကြံခံခဲ့ရပြီးတဲ့နောက်မှာဟေဒီယာယီဝန်ကြီးချုပ်ကလော့ဂျိုးဆက်နဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်တို့ရဲ့ဆွေးနွေးပွဲအတွင်းအမေရိကန်တပ်တွေကိုဟေဒီကိုဆစ်လွတ်ဖို့ပန်ကြားခဲ့တာဖြစ်ကြောင်းဟေဒီရွေးကောက်ပွဲဆိုင်ရာဝန်ကြီးမက်တစ်ပီရီကပြောပါတယ်။ဒါ့အပြင်ဂျိုးဆက်ဟာဂျလာရှိရနေမှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီကိုဟေဒီကိုကုလတပ်တွေဆစ်လွတ်ဖို့ပန်ကြားခဲ့တယ်လို့ပြောပါတယ်။ကုလလုံခြုံရေးကောင်စီကလည်းဟေဒီကိုကုလရေးဒါမှမဟုတ်ကုလငြိမ်းချမ်းရေးတပ်တွေဆစ်လွတ်ဖို့အတွက်အတည်ပြုချက်ပေးထားတာပါ။
ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုနှိပ်ကွပ်ရမှာပါဝင်ခဲ့တဲ့တရုတ်အရာရှိ9ဦးကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့တံခတ်ကြောင်းမနေ့တောက်ကြနေ့ကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုက2020ခုနှစ်ကချမှတ်ထားတဲ့ဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ဥပဒေနဲ့တံခတ်လိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေကတော့တရုတ်အစိုးရရဲ့ Hong Kong Gobain Ocho Quin, Sele Tashibu, Piakwa Nidago, Kuni Taupanjare, Nanganya Chaga, Lubogo Ujin, Damamo, Puazilibo, Chamalita Pibare, Eddie Lo Chamalade Tema, Hong Kong Mashide, Deo Suya, Satway Yungle Pawan Mare, Eddie Lo Lobi Tanir Mabe, American Suya got Tunanganga, Gomriwe, Pirisha, Colony Ticket, Hong Kong Martia, Ubri, Atuin Jone, a chain, Twaya, Siway Lomesoyen, တရားဥပဒေအရအနည်းရှိနိုင်တယ်လို့ဂုံတိတ်ခအရလည်းထိခိုက်နိုင်ကြောင်းအကြံပေးထားကြပါတယ်အဲဒီလိုအမေရိကန်အစိုးရကပိတ်ဆို့တံခတ်ကြောင်းကျင်းညာကျင်းမကျင်းညာခင်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြန်လည်တုံ့ပြန်မယ်လို့ပုံမှန်သတင်းစာရှင်းလွှဲမှာပြောသွားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာကားဘုံးပောက်ကွဲတဲ့အတွက်တရုတ်လူထုမှာကုန်းနဲ့ပါကစ္စတန်လူထုမှာတုံးတည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးတည်တည်ချာချာစုံစမ်းပေးဖို့အတွက်တရုတ်ဝန်ကြီးချုပ်လီကေချန်ကပါကစ္စတန်ဝန်ကြီးချုပ်အီမရမ်ခန်းကို
တောက်ကြနေကတယ်လီဖုန်းနဲ့ပြောကြခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ကလည်းဒီဖြစ်အတွက်တေချာဆုံဆန်းမှာဖြစ်တယ်လို့ပါကစ္စတန်နဲ့ပြုတ်တယ်ညီရင်းကိုဆက်ဆံရေးပြပြချင်းနဲ့လို့ရောက်ကိုခွင့်မပြုဘူးလို့ပြောပါတယ်။ဂျာမနီနိုင်ငံမှာမိုးတဲကြီးမဲကြီးယူသွင်းပြီးရေကြီးလာတဲ့အတွက်အနည်းဆုံးလူတရာလောက်သေဆုံးပြီးတထောင်ကျော်လောက်ပျောက်ဆုံးနေတယ်လို့နိုင်ငံအနောက်ပိုင်းအစိုးရတာ တဲ့ပါသွားတယ်လို့လမ်းတွေတရားတွေလည်းပျက်စီးကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အရင်ဦးဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှပထမဦးဆုံးနားဆင်ရမှာက NLD ပါတီသဘာဝတိဦးဝင်းထိန်ကိုရာဇဝတ်ကြီးပုံမှန်124ကကြီးနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်နဲ့ဆွဲချက်တင်ဖို့တရားရုံးကမနေ့တုန်းကဆုံးဖြတ်လိုက်တယ်လို့ရှေ့နေတွေကပြောပါတယ်ဒီဆုံးဖြတ်ချက်ချတာကိုအထက်ရုံးကိုတက်ပြီးတော့ကာကွယ်သွားမယ်လို့လည်းရှင်းနေတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့မက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ
်ဦးဝင်းထိန်ကိုတသက်တကျွန်းထိပြစ်ဒဏ်ပေးနိုင်တဲ့နိုင်ငံတော်အကြီးအကဲပြည့်စုံမှုရာဇသက်ကြီးပုံမှန်124ကကြီးနဲ့ဆွဲချက်တင်ဖို့တရားရုံးကတောက်ကြနေမှာဆုံးဖြတ်လိုက်တယ်လို့သူ့ရဲ့ရှင်းနေဦးမြင့်သွင်းကဗီဒီယိုကိုပြောပါတယ်ဒီ
ရာဇသက်ကြီးပုံမှန်124ကကြီးနဲ့ဆွဲချက်တင်ပါတယ်ဆွဲချက်မတင်တဲ့ကြောင်းပြတ်ပါပါပါကြောင့်လည်းဆိုတော့အငယ်ဦးဝင်းထိန်ကဆွဲချက်ဘလို့မှမတင်သိတဲ့ကိစ္စနဲ့သူတို့တရားဆွဲထားတာဥပဒေနဲ့မညီညွတ်တာကိုတရားဆွဲထားတာဖြစ်နေလို့ဆွဲချက်မတင်တဲ့အကြောင်းကျွန်တော်တို့သိပေးမှာပါ။1939ခုသခင်လေးပေါင်နဲ့အတူရစီဆုံးပါ။နိုင်ငံရေးသမားရဲ့ဝင်းစာဆရာရဲ့ဓာရေးဆရာရဲ့ကအခုရကိုစေတနာနဲ့ဝေဖန်ပေးရှိတယ်ဆိုတဲ့ခြေတုံးရှိတယ်လို့အခုဆွဲချက်ခြင်းနဲ့ရန်စက်ကြီးပုတ်မှ124တက်စကားကြီးရှင်းတဲ့နေရာဘယ်သူရမဆိုဥပဒေနဲ့မညီတဲ့ကိစ္စတွေကိုမှားနေတယ်ဆိုတဲ့အကြောင်းထုတ်ကြတာဒီအခုမမြောက်ဘူးလို့ပြန်ခံထားပါတယ်။အငယ်တိပြောကြတဲ့စကားတွေသူတို့ဆွဆွဲတဲ့ဇင်းသားချင်းချင်းပေါ်ရပြောတဲ့စကားတွေဟာအစိုးရကိုစိတ်နာနဲ့ပြောတဲ့နိုင်ငံရေးသမားတယောက်နိုင်ငံတယောက်ရဲ့ပြောဆိုဝေဖန်ချက်ဖြစ်တဲ့အတွက်အခုမမြောက်လို့ဆွဲချက်မတင်ပြဘူးဆိုတဲ့အကြောင်းသိပေးပါပါ
ရာဇသက်ကြီးပုံမှန်124ကကြီးဆိုတာကတော့ဘယ်သူမဆိုနှုတ်နဲ့စာနဲ့အမှတ်အသားနဲ့ထင်ရှားတဲ့အချက်နဲ့ဒါတွေအပြင်တခြားတနည်းနည်းနဲ့ပြည်တော်စုနဲ့ပြည်တော်စုအဖွဲ့ဝင်များဥပဒေအရတည်ထောင်ထားတဲ့အစိုးရကိုမုန်းအောင်မလင်းစားအောင်လှုပ်တာဒါမှမဟုတ်အဲ့ဒီလိုဖြစ်စေအောင်လှုံ့ဆော်တာလှုံ့ဆော်ဖို့လှုံ့ဆော်တာတွေလုပ်ခဲ့တဲ့သူကိုငွေဒဏ်နဲ့အတူတသက်တကျွန်းဒဏ်ဖြစ်ဖြစ်ဒါမှမဟုတ်ငွေဒဏ်နဲ့အတူတသက်တကျွန်းအောက်ရော့တဲ့တကျွန်းဒဏ်ဖြစ်ဖြစ်နောက်ငွေတန်နဲ့အတူ၃နှစ်အထိထောင်ဒဏ်ဒါမှမဟုတ်ငွေတန်တက်တက်ဖြစ်ဖြစ်ချမှတ်နိုင်တဲ့ဥပဒေပုံမှဖြစ်ပါတယ်။ဆွဲချက်တင်တာမှာအပြစ်ရှိမရှိတရားသူကြီးကဦးဝင်းထိန်ကိုမေးခဲ့တာမှာဦးဝင်းထိန်ကတော့အပြစ်မရှိတဲ့အကြောင်းနဲ့နိုင်ငံတော်အာဏာကိုယူထားတဲ့ပါတီကြီးတစ်ခုရဲ့တပါပတိအနေနဲ့ရုတ်တရက်ပေါ်ပေါက်လာတဲ့နိုင်ငံရေးအခြေအနေပေါ်မှာတာဝန်ရှိတယ်လို့ယူဆပြီးပြောတင်ပြောထိုက်တဲ့စကားကိုပြောခဲ့ပြီးတော့မှပါတီရဲ့သဘောထားကိုမဲဆန္ဒရှင်တွေသိစေခြင်းနဲ့ဆန္ဒနဲ့ထုတ်ပြန်ခဲ့ခြင်းဖြစ်တာမို့အပြစ်မရှိဘူးလို့ညင်းတဲ့အကြောင်းရှင်နေကပြောပါတယ်။ဦးဝင်းထိန်ကိုအုတ်တရခိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေးလူကတရက်လိုလှုပ်ပြီးရဇသက်ကြီးပုံမှန်124ကကြီးနဲ့အရေးယူပေးဖို့ဖေဖော်ဝါရီလ4ရက်နေ့ကတရားရုံးမှာဦးတိုက်လျှောက်ထားခဲ့တာပါ။NLD ပါတီကပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာထုတ်ပြန်တဲ့ပြည်သူ့ပန်ကြားချက်ဆိုတဲ့စာနဲ့အဲ့ဒီနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ အာဏာသိမ်းစရုပ်ချုပ်ရေးကောင်စီကိုပြည်သူတွေကမုံအောင်မလေးစားအောင်မြစ်တာပြက်အောင်အကြီးညိုပြက်အောင်လှုပ်ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အခုလိုပုံမှန်တက်ပြီးဆွဲချက်တင်တာဖြစ်ပါတယ်။နောက်ယုံကျင်းကိုတော့ဇူလိုင်လ30ရက်နေ့ကိုထပ်ချိန်လိုက်ပြီးအဲ့ဒီနေ့မှာဆွဆွဲခံရသူဦးဝင်းထိန်ကိုစတင်စစ်ဆေးမှာဖြစ်တယ်လို့သူရဲ့ရှင်းနေတဲ့ဦးဖြစ်တဲ့ဒေါ်မင်းမင်းစိုးကပြောပါတယ်။အထက်ယုံကိုပြင်ဆင်ချက်တင်တဲ့အခြေအနေကိုတော့အသေးစိတ်မပြောနိုင်သေးဘူးလို့ဒေါ်မင်းမင်းစိုးကပြောပါတယ်။
ဆိုတော့ဟိုနောက်ထပ်ယုံချင်း30ရင်းဒီမှာဇလန်လာ30ရင်းဒီမှာကဘာကိုစပြီးဖြစ်ပါမယ်ကျွန်တော်တို့ကနည်းလောလောဆယ်ဆယ်ရကြတော့ကျွန်တော်တို့ကအမိန်ကူးတာနဲ့ဒါနဲ့ဆိုတော့နည်းနည်းတော့နောက်ကျမှာပါအမိန်ကချက်ချင်းသူကဒီနေ့ယုံချင်းအဒီမှာကူးရတာကူးလို့မရသေးဘူးမရသေးတဲ့အခါကျတော့နောက်ယုံကျောင်းဖိညက်ကျမှာပဲကျွန်တော်တို့အမိန်ကူးပြီးတော့မှချက်ချက်ဖို့ရှိပါတယ်ရှင်ကဘာကျမကြီးချင်းကြီးကတော့မှလည်းရှင်ကဘာကိုမီးတော့လဲသင်ပြတယ်လို့ပြောပါတယ်
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့အပတ်စဉ်ရုံးချင်းတွေကိုလည်းလက်တလောကိုဗစ် -19 ကရောဂါအခြေအနေပြင်းထန်နေတာမို့လာမယ့်သတင်းပတ်မှာဆက်မစစ်တော့ပဲနောက်တစ်ပတ်ကျော်ဇူလိုင်လ26ရက်နဲ့28ရက်နေ့ကြာမှပြန်စစ်မယ်လို့သူရဲ့အခြေအနေတွေကပြောပါရယ်။မကြသေးခင်ရက်ပိုင်းကဒေါက်တာဆန်းစုကြည်အပေါ်အာဂတိလိုက်စားမှုတိုက်ဖက်ရေးပုံမှန်၄ခုနဲ့တရားစွဲဆိုထားတဲ့မန္တလေးတိုင်းတရားလွှတ်တော်မှာရင်ဆိုင်ရမယ့်အာဂတိအမှုတွေကိုလည်းအရင်ချင်းဆိုထားတဲ့ဇူလိုင်လ22ရက်နေ့အစားဇူလိုင်လ30ရက်နေ့ကိုပြောင်းချိန်ထားတယ်လို့ပြောပါရယ်။လက်ရှိမှာတော့ဒေါက်တာဆန်းစုကြည်ဟာအာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှု4မှုနိုင်ငံတော်လွတ်ဝက်ချက်ဥပဒေပေါက်ချမှုဥပဒေပုံမှန်31ခန့်နဲ့ပို့ခုံသွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွဲတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ကအမှု2မှုစုစုပေါင်းအမှုပေါင်း10မှုနဲ့တရားစွဲဆိုခံထားပါတယ်ရှင်
NLD တဘာပတိဦးဝင်းတင်ရဲ့အမှုကိစ္စကိုမခင်ဖြူတွေကပြောပြသွားတာဖြစ်ပါတယ်။အခုတော့ကိုဗစ်စိုးရိမ်မွေရအခြေအနေတွေကိုတင်ပြသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်မြကြီးနားမြို့အင်းမြတာယာအရက်မှာရှိတဲ့မြင့်မြင့်မြင့်ကျောင်းမှာကိုဗစ်ကူးစက်လူနာ9ဦးတွေ့ရှိလာရပြီဖြစ်ကြောင်းဒါကြောင့်ကျောင်းကိုလော့ကဒေါင်းချထားလိုက်ပါတယ်။ကိုဗစ်ကာလဖြစ်တာကြောင့်အခြေခံစားသောက်ကုန်တွေကလည်းလိုအပ်ချက်တွေရှိနေပါတယ်။ရန်ကုန်ကလာတဲ့မြကြီးနားမြို့ကအခြေအနေကိုတော့ကိုအောင်မြတ်သူကပြောပြမှာဖြစ်ပါတယ
်။ကချင်ပြည်နယ်မှာတကြောင်လဲသာရှိတဲ့မြကြီးနားမြို့ကမြင့်မြင့်ကျောင်းမှာကိုဗစ် -19 ကူးစက်တာကိုပြီးခဲ့တဲ့ဗုဒ္ဓဦးနေကကျောင်းသားနှုတ်အနမ်းမရလို့ဆေးရုံမှာစစ်ဆေးရကနေစတင်တွေ့ရှိခဲ့တာပါ။ထိဆက်သူတွေကိုပါတောက်ကြနေကထတ်ဆေးရမှာတော့နောက်ထပ်5ဦးထတ်တွေ့ရှိပြီးလက်ရှိမှာ9ဦးတွေ့ရှိတာကြောင့်လည်းကျောင်းကိုလော့ဒ်ဒေါင်းချတာကြောင့်မြင့်မြင့်ကျောင်းရဲ့ကျောင်းဝကြီးဆရာလမုံကံဖန်က VOA ကိုပြောပါရစေ။ကိ
ုဗစ် -19 နဲ့ကျွန်တော်ဒီမှာတက်တဲ့နေရာတွေ့ရတယ်ခင်ဗျာအခုအတိတ်တူတာ9ရောက်မှခလေးက6ရောက်ဝန်ထမ်း10ရောက်နေဆိုရင်9ရောက်ပါခင်ဗျာဟုတ်ကဲ့ဒီကြောင်းနဲ့ပတ်သက်ပြီးတွေ့တာပါဒီကနေ့ပါခင်ဗျာဒီ content လာပြီးတော့စစ်ဆေးတာပါစီယုံကနေပြီးတော့ဒီသူစီယုံကနေလာပါအခုကကျွန်တော်နောက်ကောင်းချထားတော့နော်ကျွန်တော်အလုံး quarantine home quarantine နေနေကျွန်တော်နေနေတာ
ပါလောဆယ် covid ကာလဖြစ်တာနဲ့ lockdown ချရတဲ့အခြေအနေကြောင့်အခြေခံစားနပ်ရိက္ခာတွေလိုအပ်နေကြောင်းလည်းအခုလိုဆက်ပြောပါတယ
်ကျွန်တော်ဒါမျှလင့်မထားတဲ့တဲကြောင့်မလို့သာဘူတာဘူဝါစာအကုန်လုံးတို့အသက်ရှိပါတယ်။ကျောင်းဝယ်တာကကျွန်တော်တပတ်မှာဈေးနဲ့တင်သွားတယ်။ကျွန်တော်ဈေးကတပတ်စာပဲပေါ်ထားတယ်ပေါ့နော်။ဒီကြီးကြီးကဒီစားတော့ကုန်မသားလို့အမှုရှိပါတယ်။အခုဒီတော့ကျွန်တော်သိထားတာကတို့ဖြစ်တို့ချက်ချင်းပြရမယ်ဆိုတော့ကျွန်တော်ချက်ပြီးလည်းတို့အသက်ရှိပါတယ်။ကိုယ်ဖြစ်တဲ့တက်တော့မလို့ကျွန်တော်ရှိလာတာလည်းတော်တော်နှဲပါတယ
်။မြစ်ချီနာမျိုးကမျက်မြင်မြင်ကျောင်းကိုအနည်းဆက်ဆုံးကူညီပေးနေတဲ့ကျမိုင်းကောင်ကချင်နှစ်ချင်းခရီးရန်တင်းတော်ရဲ့တင်းအုပ်ဆရာလဖိုင်ဂျာနော်ကကိုဗစ်ကူးစက်ခံရတဲ့တရင်ရရှိပြီးလိုအပ်တဲ့ပံ့ပိုးမှုတွေကိုဆောင်ရွက်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ
်။သူတို့လိုအပ်ချက်တွေကိုတော့ကျွန်တော်တို့အမြဲတမ်းပါဝင်ကူညီပါတယ်။ကျွန်တော်တို့အခုမနေ့ပြန်တော့စနေတင်းငွေဆိုတော့ကျွန်တော်တို့နောက်တစ်ပတ်လောက်ဆိုရင်တော့တတ်နိုင်တဲ့ဘက်ကနေပြပါစာဝတ်နေရအတွက်ပေါ့နော်ကျွန်တော်ကူညီဖို့တော့အစီအစဉ်ထားပါတယ်။
မြစ်ကြီးနာမြင့်မြင့်မြင့်ကျောင်းဟာ1981ခုနှစ်ကစတင်ထူထောင်ခဲ့ပြီးကိုတူကိုထရက်တည်နေတဲ့ကျောင်းဖြစ်ပါတယ်။ပုံမှန်အဖြစ်ကျောင်းသူကျောင်းသားနဲ့ဝန်ထမ်းစုစုပေါင်း100ကျော်ရှိပေမဲ့လက်ရှိကိုဗစ်ရောဂါတကြောပြန်ဖြစ်လာချိန်မှာတော့ကျောင်းသူကျောင်းသား32ဦးပဲရှိနေတာဖြစ်ပါတယ်။ဒီလ15ရက်နေ့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနထုတ်ပြန်ချက်အရကချင်ပြည်နယ်မြို့နယ်17မြို့နယ်မှာကိုဗစ်ပိုးတွေ့ရှိသူ450ကျော်ရှိနေပြီးမြစ်ကြီးနာမြို့မှာ94ဦးရှိကြောင်းထုတ်ပြန်ထားပါတယ်။လောလောဆယ်မြစ်ကြီးနားနဲ့ဗမော်မြို့နယ်မှာ stay at home အမိန့်ထုတ်ပြန်ထားပြီးကချင်သတင်းမီဒီယာတွေကတော့ကိုဗစ်ပိုးပြန့်နှံ့ကူးစက်တဲ့အခြေအနေအတိအကျကိုအာဏာပိုင်တွေဘက်ကထုတ်ပြန်နိုင်တာမရှိကြောင်းထောက်ပြထားပါဗျာ
Taro, Mijina, Muga, Kubi, Chini, Chibare. Tanet said, Tempia, Jinagaro, Yamanangama, Leshi, and Sine Yare, Kubi, Kuset, the Somu, Chini ha. Now the Dimbadi, T, Soying Boya, Chini ma, Sashini, O Melo, Kuset Yoga, Tugu Pinash, and the Chuga, Tonta Bare. Dear Bine, Yamanangama, Kubija, the Sondu, Nizin Sudulo, Yanechi, Shila, Vino, Gulo, Tonta Chedi, Trapolara, Ba, T. Jango, Tempia, Jimarek, yeah. COVID-19 ညမနေ့မှာဇူလိုင်16ရက်တောက်ကြတရေတဲကိုကြည့်ရင်ကိုဗစ်90ခံရသူ690နေရာနီးပါးနဲ့ကိုဗစ်ကြောင့်တည်ဆုံးသူ190ရှိတယ်လို့ကျွန်မယူဝန်ကြီးဌာနကစီးရင်ထုတ်ပြန်ထားပေမဲ့လက်တွေ့မှာတည်ဆုံးသူ300လောက်ပိုများနေတယ်လို့တောက်ကြနေကသူမရဲ့ဖခင်ကိုကျေးဇူးတောက်တမ်းမှာမိတ္တူကျိုးခဲ့သူမန်နေဂျီကပြောပါတယ်6ရက်ဆိုအဲ့ဒါဖြစ်နိုင်လောက်တယ်လို့ဘာဖြစ်လဲဆိုတော့ဆန်ကုန်းမလို့နာမည်ကြီ ကျွန်တော်တင်းလို့ခေါ်တယ်အဲ့တင်းလေးမှာမှာဘာကြောင့်မှတင်းနိုင်တော့လို့ပေါ့နော်အဲလူလေးဆန်50ဆိုပြလိုက်တယ်ဆိုတော့အဲ့နှစ်တင်းနဲ့တင်ကိုရာချီမှာဆိုတော့တခြားနိုင်ငံဆိုတော့တော်တော်များပါပြီးတော့တယောက်ချင်းမိတဲ့ဂျိုရာမဟုတ်ဘဲနဲ့အုံးလေးရောက်တခါမိတဲ့ဂျိုရာမဖြစ်တရားဝင်စီးမပေါ့ပြီမယ်လေကိုဗစ်ကြောင့်အခုလိုနေစဉ်ရာဂနန်းချီသေးဆုံးမိတဲ့ဂျိုနေရတဲ့အခြေအနေကိုကြည့်
ဲရှိတယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဝေကော့ဟိုက်ဆေးယိုဒုတိယဥက္ကဋ္ဌကုသရောဂအထူးကုဆရာဝန်ဒေါက်တာဇေယသက်ကသုံးသပ်ပါတယ
်ကျွန်တော်တင်တာပြောရလို့ရှိရင်တော့ပေါ့လေတို့ရင်အမကဟိုရေချိန်ကတော့တော်တော်လေးတော့တက်နေပြီပေါ့ကွာအခုဖြစ်ကားစားအချိန်လို့ပဲကျွန်တော်တို့ကသတ်မှတ်တယ်ကွာဘာလို့လဲဆိုတော့အခါမှာနံပါတ်ကနေ့တစ်စင်းနဲ့အမြတက်နေတာပဲရှိတယ်တင်လုံးတွေကလည်းများလာတယ်ဟိုလူတွေကလည်းတကယ်လည်းဖြစ်နေတယ်ဥမာအင်းထဲမှာနေပြီးတော့လည်းကုနေဟာရလည်းရှိတယ်ဆိုတော့အဲ့လိုခြုံပြီးတော့ပြောရလို့ရှိရင်တော့သူတို့သေးသေးကြကြမလုပ်လို့ရှိအ ਨੇ စုံနောက်ထပ်၄ဘက်လောက်အထိကိုကျွန်တော်တို့တော်တော်ကြီးကိုတောင်းခံပြီးတော့လုပ်ရလိမ့်မယ
်အခုတစ်ခေါက်တတိယလိုင်းမှာကိုဗစ်ကူးစက်ပြန့်ပွားမှုပြင်းထန်လာနိုင်တဲ့လက္ခဏာတွေရှိပေမဲ့တာဝန်ရှိသူတွေကြိုတင်ပြင်ဆင်မှုအားနည်းခဲ့တာတွေကအခုလိုယာနဲ့ချီတည်ဆုံးမှုတွေတိုးလာနေရတာဖြစ်တယ်လို့ဒေါက်တာဇီယာတက်ကထောက်ပြပါတယ်
အမနိုင်ငံမှာလေလုံခဲ့တဲ့နှစ်ပတ်လောက်အချိန်အတွင်းမှာအရေးအယောင်ကြီးရှိနေတယ်။အင်းဒီနာချင်းနိုင်ငံတွေမှာဖြစ်လာတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံမှာပထမတစ်ချိန်ဖြစ်တော့ပလန်ဆိုတာရှိထားတယ်။ဒါတွေဖြစ်ရင်ဘာတွေလုပ်မလဲဆိုတဲ့ဟာတွေပလန်တွေရှိတဲ့အခါကျတော့အသေးပြောက်နှုံးကနည်းတယ်။အသေးပြောက်နှုံးနည်းတယ်ဆိုတာယောဂါကမပြင်းလို့မဟုတ်ဘူးကို။ယောဂါရတဲ့လူအမောင်းကနည်းလို့အသေးပြောက်နှုံးနည်းတာကို။ဟိုကျွန်တော်တို့အခုလူအယောက်600သေသွားတယ်ဆိုတာမှန်တယ်အများကြီးသုံးချုံသွားတယ်ဒီလူယောက်600ဒီယောဂလက္ခဏာကူးနေတဲ့လူကရန်ကုန်မြို့ထဲမှာကျွန်တော်ပြောရတဲ့အ ਨੇ ဆုံးမရှိလို့ရှင်တန်းနဲ့ချီရှိနေပြီပေါ့
အာနာသိန်းစစ်ကောင်စီကတော့ရုရှားနဲ့တရုတ်နိုင်ငံတွေစီကနေကိုဗစ်ကာကွယ်ဆေးတွေမှာယူထားပြီးမြန်မာပြည်သူတွေကိုထိုးနှံပေးသွားမယ်လို့မကြားသေးမီကပြောထားပေမဲ့အဲ့ဒီကာကွယ်ဆေးတွေဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတည်ပြုထားတာမျိုးတော့မရှိသေးပါဘူးကိုဗစ်ကာကွယ်ဆေးကောင်တွေထုတ်နေတဲ့အမေရိကန်ပြည်ထောင်စုကလည်းအခြားကမ္ဘာနိုင်ငံတွေကိုနှောင်ကြိုးမဲ့ကိုဗစ်ကာကွယ်ဆေးတွေအခမဲ့ပေးဖို့လှူဒန်းသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းသမ္မတဂျိုးဘိုက်ဒန်ကပြောကြားထားတာပါဒါဆိုရင်အမေရိကန်ကပေးဝေမယ်ဆိုတဲ့ကာကွယ်ဆေးကိုမြန်မာနိုင်ငံကရောရဖို့အလားအလာဘယ်လောက်ရှိပါသလဲကိုဗစ်အထူးကုဆရာဝန်ကြီးဒေါက်တာဇီယာတက်ကအခုလိုမြင်ပါတယ
်ဒီလိုမျိုးသူတို့နှောင်ကြိုးမဲ့ဆိုတဲ့စကားလုံးကိုသုံးနေဆိုပေမဲ့လည်းရနိုင်တဲ့အခွင့်အရေးကတော့နည်းမယ်လို့ထင်တာပေါ့နော်။ဘာလို့လဲဆိုတော့တခြားနိုင်ငံတွေမှာလည်းဖြစ်နေတဲ့အခါကျတော့သူတို့ဓာတ်တွေပို့ပြီးတော့ဥစားပေးသွားမယ်လို့တော့ကျွန်တော်ထင်တာပေါ့လေ။ဘာလို့ဆိုယူရီးယားမှာတော်တော်လေးဆိုးတယ်လို့ပြောတာပဲ။နိုင်ငံရေးရတော်တော်ကြီးကိုဟိုဒီအပိုင်းကပါဝင်ပတ်သက်မယ်နဲ့တူတယ်။ဘာဖြစ်လို့လဲဆိုတော့ဟိုအခုလက်ရှိမြန်မာနိုင်ငံကဘယ်ရဗက်ဆင်းရလဲ။ဒီရုရှားကိုသွားပြီးတော့အကုန်လုံးလုံးနေလို့ရှိရင်ရနိုင်တဲ့အခွင့်အရေးကတော့နည်းမယ်လို့ထင်တာပေါ့နော်။
တောက်ကြနေကဝါရှင်တန်ဒီစီမှာပြုလုပ်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကိုဗစ်ကူးစက်မှုများနေတဲ့မြန်မာနိုင်ငံကိုအမေရိကန်ရဲ့ကိုဗစ်ကာကွယ်ဆေးတွေပေးပို့ဖို့ရှိမရှိ VOA သတင်းတောက်ကမေးမြန်းခဲ့ရမှာလွန်ခဲ့တဲ့ဇွန်လတုန်းကလက်ထောက်နိုင်ငံသားကြီးဝန်ကြီးဝန်ဒီရှာမန်ထိုင်းနိုင်ငံကိုတွားရောက်ချိန်မှာမြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အဖွဲ့တွေကတဆင့်ကိုဗစ်ကိစ္စအကူအညီပေးဖို့ဆွေးနွေးခဲ့ပေမဲ့လက်တွေ့မှာကိုဗစ်ကာကွယ်ဆေးတွေပို့တာမျိုးရှိမရှိမသိရသေးကြောင်း မြန်မာကိုဗစ်ကိစ္စအလွန်ဆိုးရိမ်မှုရှိကြောင်းကိုသာဖြေကြားခဲ့ပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုသောရရှင်တွေနားဆင်ကြည့်ရှုနေရတာဖြစ်ပါတယ်ခင်ဗျာဒီမြန်မာနိုင်ငံတွင်းကိုဗစ်အခြေအနေတွေကနေထိုင်းနိုင်ငံဘက်ကနေမူရစ်ဆေးဝါးအခြေအနေတွေကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဖန်မြို့နယ်ထဲမှာနေကြားသောတပ်တွေနဲ့ဒီထိုင်းမူရစ်ဆေးဝါးမှောင်ကိုသမားတွေပြစ်ခတ်မှုဖြစ်ခဲ့ပြီးဗတ်သားပေါင်းများစွာရှိတဲ့ရွှေတိကန်နေမြေကထွက်တဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးမိခဲ့ပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါရခင်ဗျာ
ထိုင်းမြန်မာလာအိုနေဆက်ချင်းထိနေတဲ့ရွှေတရီကန်ဒေတာကနေထိုင်းနိုင်ငံအတွင်းကိုစိတ်ကြွဆေးပြပေါင်းတန်းနဲ့ချီပြီးတော့ဝင်ရောက်လာမယ်ဆိုတဲ့သတင်းကိုကြိုတင်ရထားတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်လမ်းတွေကိုပိတ်ဆို့စောင့်ကြည့်နေချိန်မှာဇူလိုင်လ15ရက်နေ့ကမူရစ်မှောင်ကိုသမားတွေနဲ့ပြစ်ခတ်မှုဖြစ်ပြီးမူရစ်ဆေးဝါးတွေကိုဖမ်းမိခဲ့တာပါအမှန်ငါဒေတာပူကျုပ်နရစ်ထဝံကဒီနေ့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဆန်ဆုံဆုံတိနะครับฝ่ายเราเลยยิ้มและมีการเตือนนะครับแจ้งเตือนด้วยหยุดแต่ทางก็เลยลุกวิ่งหนีนะครับฝ่ายความชํานาญในที่หลบหนีไปได้ขอร้องหรือว่าให
้จูตินသတင်းရထားတဲ့အတွက်စောင့်ပြီးဖမ်းဆီးချိန်မှာအခုလိုမျိုးမူရစ်ဆေးဝါးတွေကိုဖမ်းမိခဲ့တာပါ။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ဖန်မြို့နယ်နောင်တောင်နယ်ဆက်ကျေးရွာနီးမှာနေကြားဆောင်ကင်းလက်တပ်ဖွဲ့နဲ့စိတ်ကြွဆေးတဲဆောင်လာတဲ့လက်နက်ကိုင်အဖွဲ့တို့ရင်ဆိုင်တွေ့ခဲ့ပြီးထိုင်းစစ်တပ်ကပြစ်ခတ်ခဲ့တာကြောင့်မူရစ်ဆေးဝါးတဲဆောင်လာတဲ့ခိုင်းဝင်တွေဟာသူတို့တဲဆောင်လာတဲ့အိတ်33လုံးကိုစွန့်ပစ်ပြီးထွက်ပြေးသွားခဲ့ကြတယ်လို့လည်းပြောဆိုသွားတာပါစွန့်ပစ်ထားတဲ့အိတ်33လုံးအတွင်းမှာထည့်ထားတဲ့စိတ်ကြွဆေးပြား39သိန်းကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ဇူလိုင်လ14ရက်နေ့မှာတော့ဘန်ကောက်မြို့ဖက်ကဆန်ရက်ကွက်ကနေအိမ်တလုံးမှာထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကိုပို့မဲ့အိုက်မူရစ်ဆေးဝါးကီလို200ကျော်ကိုလည်းဖမ်းမိခဲ့ပါတယ်။တာသနာလှူပယ်ပစ္စည်းတွေအတွင်းဖွဲ့ယူတည်ဆောင်ဖို့လှုပ်ဆောင်ထားတဲ့တန်ခါတစ်ပါးနဲ့အတူမူရစ်ဆေးဝါးတွေကိုဖမ်းမိခဲ့တာပါ။ဒီဆေးတွေဟာလည်းရွှေတိကန်ဒေတာကလာတာဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်။အခုရက်ပိုင်းမှာပဲထိုင်းတနိုင်ငံလုံးမှာဖမ်းမိတဲ့စိတ်ကြွဆေးပြားအရေအတွက်ဟာတန်20ဒီပါရှိနေပြီဖြစ်ပါတယ်။ကာလာတန်ဘိုးကတော့ဗန့်ဝေတန်ပေါင်း3000ကျော်လောက်တန်ဘိုးရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့ကာလမှာရွှေတရီကန်ဒေတာကမူရစ်မှောက်ကိုခိုင်းနေတာစိတ်ကြွဆေးတွေကိုအရင်ကတည်းပို့ထုတ်လုပ်နေပြီးထိုင်းဘက်ကိုအလုံးရင်တည်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြနေကြပါတယ်။ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်ဆက်မှထုတ်ပြန်တဲ့မြန်မာနိုင်ငံဗိထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွင်ဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစ်ဆေးဝါးတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင
်။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
ဒီဝေအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ families.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bambies လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabambies ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabambies ဖြစ်ပါတယ်VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ကိုရှိပါပြီ။VOA အမေရိကန်တန်ကအခုထုတ်လွှင့်နေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတို့မီတာ24kHz
2.0အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှီးပညာကဏ္ဍတင်ဆက်တဲ့ခါမှာတော့ကိုဗစ်ရောဂါပိုးဟာကာကွယ်မှုအရေးကြီးဆုံးကုသတဲ့ဆေးဆိုတာဆေးရောင်မှကြံဖန်ပြီးကျွန်တော်တို့လို့ရတာဒါအများစုကမဆိုင်ဘူးเนาะအဲ့တော့အများစုနောက်ပိုင်းမှာအတိအဆုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုရင်ဆုံးတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတင်ဆက်ချင်တာက မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေပေါ်လိမ့်မိုင်းဆန်ရအကြမ်းဖက်မှုတွေပိုဆိုးလာတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်စစ်ကောင်စီရဲ့ဖမ်းဆီးထိန်သိမ်းခံရတဲ့အမျိုးသမီးတွေအများပြားရှိနေပြီးဖမ်းဆီးခံရခြင်းနဲ့စင်မေးခံရခြင်းအတွင်းမှာကာယင်းဒရီပြက်ပြားစေတဲ့အပြုအမူပြောဆိုလိမ့်မိုင်းဆန်ရနှောက်ယှက်စော်ကားမှုတွေလည်းကြုံနေရပါတယ် ဒီအခြေအနေတွေကဘလောက်ထိဆိုးဝါးနေပါသလဲဒါတွေကိုဘလို့ထိထိရောက်ဟန်တားနိုင်မလဲဆိုတာတွေကို NUG ရဲ့လူအခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ
ကျောတို့ဒီမြန်မာနိုင်ငံမှာဆရာနာသိမ်းကြီးတဲ့နောက်ပိုင်းမှာဖမ်းဆီးထိန်သိမ်းခံထားတဲ့လူတွေထောင်ထဲချီတဲ့အထဲမှာမှဒီအမျိုးသမီးလူငယ်တွေလည်းအများကြီးပါပါတယ်အမျိုးသမီးတွေဆိုလို့ရှိရင်သူတို့ဖမ်းဆီးခံရတဲ့အချိန်မှဒီလိမ်မိုင်းဆိုင်ရာအမျက်ထုတ်ခံရတာမျိုးပေါ့နော် မတင့်တော်တဲ့အပြုအမူအသုံးလုံးတွေနဲ့ဖြစ်ဖြစ်ပြောဆိုတာပဲဖြစ်ဖြစ်ဒါမှမဟုတ်ကိုထိလိုက်ရောက်ညှဉ်းပန်းနှိပ်စက်တာမတရားပြုတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းအတော်လေးထွက်လာတော့ကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီ NUG ရဲ့လူခွေဝင်ကြီးဌာနအနေနဲ့ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိများသိထားပါလဲရှင်ဟုတ်ကဲ့ကျွန်တော်တို့ဝင်ကြီးဌာနတွေမှာကပဲနဲ့
NUG မှာရှိတဲ့အမျိုးသမီးလူငယ်နဲ့ကလေးကြီးရာဝင်ကြီးဌာနကျွန်တော်ပူးပေါင်းပြီးတော့ဒီချက်တွေကိုစုဆောင်းမှုတွေလုပ်ဆောင်ပါတယ် ဆောင်တဲ့ခါမှာအချက်လက်ကျတော်များပြတ်လာပါတယ်ဒါပေမဲ့ဒီလိမ်မိုင်းဆိုင်ရာစော်ကားတဲ့ဒီအကျန်းဖက်မှုပေါ့နော်ကာယအင်ကြီးပြည့်စည်ရဲ့ဟာလဲပြောရတယ်ဒါပေမဲ့မတိမ်းမှုလို့ပြောလို့ရတဲ့အမှုတွေကတော့ကျွန်တော်တော်တော်ကြီးကိုရှာရတယ်ရှာရတဲ့ကိစ္စတစ်ခုကဟိုမဖြစ်တာမဟုတ်ဗျဖြစ်တယ်ဒါပေမဲ့အဲ့ဒီကိစ္စကိုပြန်ပြောရမှာရှက်တဲ့အကြောင်းအရာတွေတော့ဒါနဲ့ပတ်သက်ပြီးတ တော့ကျွန်တော်တို့တွေ့ပါတယ်တွေ့တဲ့အခါမှာဘယ်လိုမျိုးတွေ့လဲဆိုလို့ရှိရင်တော့ဆန္ဒပြလာခြင်းအတူတူဒီမိုကရေစီရရှိရေးနဲ့ဆက်အနာရှင်ဆန့်ကျင်ရေးနဲ့လှုပ်ဆောင်လာခြင်းအတူတူအမျိုးသမီးတွေဖြစ်တဲ့အတွက်ပုံမူပြီးတော့အကြမ်းဖက်ခံရတာဒါကရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နောက်တစ်ခုကတော့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုကျွန်တော်တို့လိင်မိုင်းဆိုင်ရာဆိုတာဘယ်ချက်ကတားပြောမရပြောပြောတာလိင်မိုင်းဆိုင်ရာချိန်ချုပ်တာအဲ့ဒီအမှုတွေကတော်တော်များပါတယ်အဲ့တော့စတင်ပြီးတော့ဖန်စီကလေးကချုပ်နှောင်နေတဲ့ကာလဆင်းဆင်းနေတဲ့ကာလမှာဆိုအဆိုးဆုံးပေါ့အဲ့လိုမျိုးကိစ္စတွေဖြစ်နေတယ်ဖြစ်တဲ့နေရာမှာလည်းကျွန်တော်တို့ရန်ကုန်မန္တလေးမြို့တွေမကဘဲနဲ့တချို့သောနေတွေမှာနော်နေမြို့တွေမှာရှိရရှမ်းပြည်နယ်ဘက်မှာဟောချင်းပြည်နယ်ဘက်မှာဟောမြို့ကစကိုင်းတိုင်းပဲခူးတိုင်းစတဲ့နေရာမှာဟောအမျိုးသမီးတွေကိုဖမ်းခံကြည့်တဲ့အခါမှာဆင်းဆင်းတဲ့အခါမှာအဲ့လိုမျိုးပုံစံဖြစ်နေတာတကယ်တနိုင်ငံလုံးကြီးပါကိုဖြစ်နေတဲ့ပုံစံမျိုးကိုတွေ့ရှိရပါတယ်ဗျ
ဟုတ်ကဲ့ကျမတို့နောက်ပိုင်းကြားတဲ့အထဲမှာဆိုရင်မိသားစုဝင်တွေထဲမှာတကယ်တက်ကြွလှုပ်ရှားသူတွေကိုဖမ်းလို့မရတဲ့အခါမှာတစားကန်အဖြစ်နဲ့ဖမ်းတဲ့ဖြစ်ရပ်တွေမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကလေးငယ်တွေပါတယ်ဆိုတာကိုလည်းတွေ့ရတယ်ဒီအခြေအနေရောတော်တော်ကိုကြည်ကြဲပြန်ပြန်ဆိုရင်ကြာရှိနေသလား
ဟုတ်ပထမပိုင်းကတော့ဒီတက်ကြွလှုပ်ရှားသူဖမ်းလို့မမိလို့ရှိရင်သူ့မိခင်ကိုဖမ်းဆီးပြီးတော့ဖြစ်ပြီးတဲ့ဟာမျိုးပေါ့နော်ဒီရန်ကုန်တိုင်းမှာရှိတဲ့တရားနော်အဲဒီတရားနဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေ့ရတယ်။နောက်တစ်ခါနောက်ပိုင်းမှာတော့ကျွန်တော်ဘာဖြစ်လာလဲဆိုတော့မိသားစုဝင်နေတဲ့မှာအသက်မအရန်ကိုငယ်ရသေးတဲ့ကလေးတွေကစဖန်ဆီးပြီးတော့တစားကန်ဖြစ်ဖန်ဆီးတာဒါမှမဟုတ်လို့ရှိရင်တော့မိသားစုနဲ့အတူဖန်ဆီးခံရတဲ့ကိစ္စမျိုးဖြစ်ပါတယ်။နေရာမှာကျွန်တော်တို့ဖြစ်တယ်တချို့ဆိုရင်ခီးသွားလာရင်လည်းယောက်ျားကနေတင်းချောင်နေတယ်။အဲတော့မိသားစုကတခြားတနေရာသွားတယ်။သွားတဲ့အခါမှာလမ်းပေါ်မှာဖန်ဆီးပြီးတော့အတမပြေပြေကလေးရော၃-၅ရောက်ဖမ်းဆီးသွားတဲ့ကိစ္စကျွန်တော်တို့ဒါနေပြည်တော်ဘက်မှာကျွန်တော်တို့တခုတွေ့ပါတယ်နောက်ထပ်ပို့ပြီးတော့အများကြီးကြတဲ့ Bogo Muma, a payable Panomia de Tamulu, Megan, Mami, Yakaline, 2 years, not that session near USC, the Mio, a Pirua Pansy, Mami Yakale, Rotian, Lupia, a Yanishime, Arikale, Say Pansaya, Tigai Muyaro, Selection Twinia. Not a quarrel to not the CDM Lupia, Covid Kesavo, to get a day when Lusamere, they are win. မျိုးသမီးရဲ့เนาะကလေးကိုဆိုလို့ရှင်လဲခုနှစ်နှစ်ပါသူဆိုလို့ရှင်လဲဖမ်းဆီးခံတဲ့ပြီးတော့အခုချိန်ဒီပဲရလို့ရမှာမသိဘူးရောက်နေမှာမသိဘူးအဲ့တော့ဒီလိုမျိုးကိစ္စရာဖြစ်နေတယ်ကျွန်တော်တို့ရသလောက်ဆုံးလာမိမယ်တချို့မြင်ပြမှာတော့မသိနိုင်သေးတဲ့အခြေအနေမျိုးလဲအများကြီးရှိနိုင်ပါသေးတယ်ဒါကတော့ကျွန်တော်တို့လုံးဝမဖြစ်တင်ပါဘူးအပြင်းရှိတဲ့ကလေးဖြစ်တယ်ဒါကကလေးကအပြင်းရှိသည့် ီကိုကြော်လွန်ပြီးတော့ဖမ်းဆီးမှုဟာဒါကဒီနောက်ပိုင်းမှာတော်တော်ဖြစ်လာတဲ့ကိစ္စလေးတွေတွေ့ရပါတယ်ဗျ
။ဆိုအခုဆိုရင်ဒါအာနာသိန်းနာကလည်း9လ9ရက်လောက်အထိကိုဖြစ်လာပြီးအခြေအနေတွေကတချို့ပိုဆိုးလာတဲ့အခြေအနေတွေလည်းရှိနေတဲ့ဆိုတဲ့အခါကျတော့အခုလိုဖြစ်နေတဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့NUG ရဲ့လူခွင့်ရေးရာဝန်ကြီးဌာနအနေနဲ့ရောလက်ရှိမှာဘယ်လောက်အနေထားအထိဘယ်လိုပုံစံနဲ့များဆောင်ရွက်နိုင်တာရှိမယ်လို့ပြောနိုင်ပါမလဲ
။ဟိုကျွန်တော်တို့ဒီဝန်ကြီးဌာနအသေးသေးကတော့သူ့ရဲ့ဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်သတ်မှတ်ထားတဲ့တာဝန်တွေမှာညီမျိုးစုံလုပ်နေပါတယ်။အစိုးရတစ်ဖွဲ့လုံးကတော့လူအပ်တဲ့ကိစ္စတွေကိုလုပ်မယ်များလှုပ်ဆောင်နေတယ်။ကျွန်တော်တို့ဝန်ကြီးဌာနကတော့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဖြစ်တဲ့ကြေလူခွင့်ရေးကိစ္စကိုအဓိကထားပြီးတော့လှုပ်ဆောင်နေပါတယ်။အဲ့တော့ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့စုဆောင်းပါတယ်ကျွန်တော်တာဝန်ယူခြင်းဒေါက်တာဆဆာတို့ဒီဟာစုဆောင်းထားတဲ့ချက်တွေရှိပါတယ်။အဲ့ဒီအချက်တွေကိုစေတကြမှတ်တမ်းတင်ပြီးတော့တကယ့်ကိုတရားရုံးတော်မှာအမှုဖွင့်ပြီးတော့အရေးယူနိုင်တဲ့ကိစ္စတွေဖြစ်အောင်ကျွန်တော်တို့ဒါတွေတည်ဆောက်နေတယ်။ဒီလိုလူခွင့်ကိစ္စတွေချိုးဖောက်နေတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုအရေးယူခါမှာဒါတွေကသက်သေထောက်တာအများကြီးဖြစ်မှာသိကြပါတယ်။နောက်တစ်ခုကတော့လူခွင့်ဝန်ကြီးဌာနဖြစ်တဲ့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့ဖြစ်နေလို့ရပါတယ်။အဲ့တော့မကြာမီကကျင်းပခဲ့တဲ့လူခွင့်ကောင်စီရဲ့မိလာခံတွေမှာကျွန်တော်ဒီချက်တွေကိုအားလုံးပြီးအောင်ကျွန်တော်လှုပ်ဆောင်တယ်လှုပ်ဆောင်ပြီးတော့ဒီလိုမျိုးကိစ္စတွေကိုကျူးလွန်နေတဲ့ဒီစစ်ကောင်စီကိုအတိမတ်မပြုဖို့စစ်ကောင်စီကိုအားပေးမိခြင်းကလူခွင့်ကိစ္စတွေကိုပုံပုံလို့ချိုးပေါက်ခံရဖို့အတွက်အားပေးရဖြစ်တဲ့အတွက်ဒါတွေအားမပေးဖို့အတွက်ကျင်းပတောင်းဆိုမှုတွေလုပ်တယ်အဲ့ဒါတွေကြောင့်မလို့ကျွန်တော်တို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကအားကောင်းလာတယ်အဲ့မဲ့အပြည့်ဝအားကောင်းလေးလားဆိုတော့မဟုတ်သေးဘူးပြ။ဆုံးဖြတ်ချက်ချက်ပြီးမဲ့အရှင်ပိုင်းကိုဆက်တင်ပြီးတော့ကျွန်တော်တို့တကယ်လှုပ်ဆောင်မှုတွေလိုအပ်နေတော့ပါပဲ။ဒါကြောင့်မလို့ဒီလိုမျိုးဆုံးဖြတ်ချက်တွေမကဘဲနဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါမဲ့ဆက်တင်မှာမှချင်းပါမဲ့ကုလသမဂ္ဂထရေနီလာကံမှာတစ်ဆင့်မြန်မာနိုင်ငံကိုဒီချက်ပုံပေါ်ပြီးတော့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါကိုကျွန်တော်တို့ဖြစ်ဆက်လက်အသုံးပြုနေပါတယ်
ဗျ။ဟုတ်ကဲ့ပါရှင်။အဲ့တော့မြန်မာနိုင်ငံမှာကဒါအမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုတွေဆိုတာကအရင်တုန်းကကလေးကလည်းရှိခဲ့တဲ့ကိစ္စတွေပါ။ဒါပေမဲ့အခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီအခြေအနေတွေကပိုပြီးတော့ဆိုးလာတယ်လို့ရောပြောနိုင်သလားရှင်
။ပိုပြီးတော့ဆိုးလာပါတယ်။ကျွန်တော်တို့အရင်တုန်းကဒီကကျွန်တော်တို့တိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားအမျိုးသမီးတွေအခုလိုပဲလိမ်မန်းဆိုင်ရာစော်ကားမှုတွေနော်ဒီလိုမျိုးလိမ်မန်းဆိုင်ရာမတိုင်းချင်းတပ်ဖြတ်မှုတွေအထိကြုံတွေ့ရတယ်။အဲ့ဒါတွေကမရှိပြောက်သွားပြီကြတော့မပြောက်သေးဆက်လက်ရှိနေတော့မယ်တိုက်ပွဲဖြစ်နေတဲ့နေရာတွေမှာအမျိုးသမီးတွေကအမျိုးကိစ္စတွေဖြစ်တယ်ကျွန်တော်တို့ဒီ mid step ဘက်မှာဒီချင်းပြည်နယ်ဘက်မှာအင်အားသုံးပြီးဖြိုခွင်းတဲ့ခါမှာတချို့သောအမျိုးသမီးတွေလိမ်မန်းဆိုင်ရာစော်ကားခံထိရတာသိတယ်ဒါပေမဲ့အချက်တရားကြောင့်ဖွင့်ပြောမှုအားနည်းအဲဒါကကျွန်တော်တို့ဒီရှမ်းပြည်နယ်မှာလည်းဆက်ပြီးတော့ရှိနေတော့မယ်အဲ့တော့ဒါတွေကအရင်ကအချိန်ကြီးကကြောင်းလဲသွားတော့မကြောင်းလဲဘူးဒါပေမဲ့အခုလိုမျိုးလိမ်မန်းဆိုင်ရာစော်ကားမှုကခုနစစ်ပွဲဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာပဲနေမြို့ကြီးပြကြီးရဲ့မြို့လေကောင်မှာဒီမီးရောင်ထိတ်တွေအောက်မှာလည်းဖြစ်တယ်။ဥပမာသွားလာတဲ့အမျိုးသမီးတွေကိုစော်ကားတာပစ္စည်းရှာမယ်ဆိုပြီးတော့မဖွဲပြန်ရလို့တာဒါတွေကအများကြီးဖြစ်နေကျွန်တော်တို့အခုတည်းကြီးကြုံတွေ့ရတော့မယ်။နောက်တစ်ခါမှာအရင်တော့ကလူမသိခဲ့တဲ့တိုင်းရင်းသားအမျိုးသမီးတွေအချိန်ကြီးပုံစံတိုင်းပဲသိဆက်တာဒိမန်းဆိုင်ရာကျွန်တော်တို့အကျန်းဖက်မှုတွေအခုကြုံတွေ့ရတယ်ဒါကပုံမလို့ဆိုးွားလာတာပေါ့အဲ့ဒီနေရာမှာအမျိုးသမီးတို့ပြောတိုင်းပြောရင်ကျွန်တော်ကအမျိုးသမီးကြားရမှာလဲအမျိုးသမီးရဲ့သူဝတ်စားစီရင်ပြီးနေတိုင်းနဲ့ transgender woman တွေလည်းပါတယ်ဆိုတာမိထားလို့မရပါဘူး transgender woman တွေကြတော့ခုနလိုအမျိုးသမီးရဲ့သူဝတ်စားတဲ့အတွက်ကြောင့်မလို့သူတို့ဘက်မှာအထင်သေးမှုတွေသူတို့ဘက်မှာမုန်းတီးမှုတွေကြောင့်ပုံမပြီးတော့အချက်ခွဲခံထိတဲ့ဟာမျိုးဟိုအပြစ်ပေးတဲ့နေရာမှာဘယ်လိုမျိုးဖြစ်ပြီးလဲဆိုတော့သူတို့ရဲ့တိတ်ခါကြအောင်တမင်တက်လှောင်ပြီးပြီးတော့ပြောင်းလောင်တဲ့ပုံစံမျိုးဖြစ်အောင် အဲ့လိုမျိုးလုပ်ဆောင်တဲ့အရာတွေလည်းကျုံတွေ့ရတာကြတော့ဒါတွေကပုံမှန်ဆိုးွားလာတဲ့အချက်တွေပဲဖြစ်ပါတယ်ဗျ။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီလိုအခြေအနေတွေဆိုးွားလာတဲ့လူခွေချိုးဖောက်မှုတွေကိုရက်တန်နိုင်ဖို့အတွက်အကောင်းဆုံးအထည်ရောက်ဆုံးပြည်ဝင်ပြပါဘာတွေများဆောင်ရွက်နိုင်မလဲရှင်။အခုလုပ်ဆောင်နေတာတော့ကျွန်တော်တို့အမှတ်တမ်းတင်နေသေးတာ။ဒါပေမဲ့အားလုံးသဘောပေါက်ပြီလား ဒါတွေကိုကျွန်တော်တို့ပေရှားနိုင်မှဒီလိုကိစ္စရပ်တန့်မှာဖြစ်ပါတယ်အဲ့ဒီတော့အရင်စဉ်ရဲ့မြင့်မြတ်ပြောသလိုပဲစစ်ကောင်စီအာဏာဆက်ပြီးတော့ရှိနေတဲ့ကာလကလုံးဒါကိုကျွန်တော်ကြုံတွေ့နေရအောင်ပါပဲဘလောက်ဒီမှတ်တမ်းယူနောက်တာမှတ်တမ်းတွေပဲတိုးလာမယ်အဲ့တော့ဒါကိုရပ်တန့်မှုအတွက်ဒီတွင်မှာလည်းဆက်လက်ပြီးတော့ကိုယ့်ရဲ့စိတ်ဓာတ်ခင်အားယူရင်အားနဲ့ဆက်လက်ပြီးတော့တွန်းလှန်ကြပါပြည်ပကလည်းစံတမန်ကြီးရဖြစ်သည်တခြားသောနိုင်ငံလိုက်အရေးယူဆောင်ရွက်တဲ့စီးပွားရေးပိတ်ဆို့မှုလက်နက်ပိတ်ဆို့မှုနဲ့စံတမန်ကြီးရပိတ်ဆို့မှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဒီရင်းဒီပါနှစ်ခုခေါင်းအားညီညွတ်ပြီးတော့ခံချက်ညီညီနဲ့စစ်အာဏာရှင်ကိုကျွန်တော်တို့ဖြေရှားနိုင်မှာဖြစ်ပါတယ်အဲ့ဒါအပေါင်းဆုံးအဖြေပဲဖြစ်ပါဆရာ
ဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ဦးအောင်မျိုးမင်းကျေးဇူးများရှိတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဘက်ကင်ဂျူတွေဘက်စင်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရပြီးအခုတခါတော့တုဒ္ဒဆွန်လင်းအမေရိကန်တခွင်အစီအစဉ်လေးဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့သမ္မတဂျိုးဘိုက်ဒန်အစိုးရရဲ့လွတ်လပ်လွယ်ကူစွာမဲပေးခွင့်ဥပဒေပြဋ္ဌာန်းဖို့ဆောင်ရွက်နေတဲ့အကြောင်းအပါဝင်စိတ်ဝင်စားဖို့ရအကြောင်းတွေကိုကိုအောင်ကစူးစိတင်ပြထားပါတယ်
အမေရိကန်ရွေးကောက်ပွဲအတွင်းမင်းပေးရမှာလူတိုင်းအလွယ်တကူမင်းပေးနိုင်အောင်အဆိုပြုတင်ပြထားတဲ့ဥပဒေကြမ်းအတည်ပြုနိုင်ဖို့ကွန်ဂရက်လွှတ်တော်အတွင်းမဲခွဲဆုံးခဲ့ရမှာထောက်ခံပေးဖို့ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာသမ္မတဂျိုးဘိုက်ဒန်ကတိုက်တွန်းခဲ့ပါရယ်လွှတ်တော်ကပေးချထားခဲ့တဲ့ဒီဥပဒေကြမ်းအသက်ဝင်အောင် Republican တွေနဲ့ဘလို့ညှိနှိုင်းမလဲဆိုတဲ့အစီအစဉ်အသစ်ကိုတော့သူကမပြောခဲ့ပါဘူးပန်ဆယ်ဗေးနီးယားပြည်နယ် Republican တာဝန်ရှိသူတွေကမဲပေးခွင့်ကိုကန့်တမဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေတဲ့အချိန်မှာပဲသမ္မတဘိုက်ဒန်ကအခုလိုပြောလိုက်တာပါဖီလာဒဲဖီးယားမြို့ဟာအမေရိကန်သမိုင်းမှာအရေးပါတဲ့မြို့တစ်မြို့ဖြစ်ပြီးအဲ့ဒီမြို့မှာအမေရိကန်လွတ်လပ်ရေးကြေညာခဲ့သလိုလစ်ဘာတီခေါင်းဆောင်ကြီးလည်းမြို့ရဲ့အထိမ်းအမှတ်တင်ကြတာဖြစ်ရှိနေတာပါဖီလာဒဲဖီးယားကိုရောက်နေတဲ့သမ္မတဂျိုးဘိုက်ဒန်ကမဲပေးခွင့်ကိုကာကွယ်ကြဖို့အခုလိုတိုက်တွန်းခဲ့ပါတယ်
We'll be asking my Republican friends in Congress and states.
ဒီကောက်ပွဲလှုံ့ဆော်လုံကြီးတွေလူတိုင်းမဲပေးခွင့်ဆိုတဲ့ဂုဏ်သိက္ခာတည်တည်အောင်ဆောင်ရွက်နေတာတွေကိုကူညီတားဆီးဖို့ Congress က Republican မိတ်ဆွေတွေဤနေမြို့တိုင်းရွာတိုင်းကအတူလက်တွဲကာကွယ်ကြဖို့တောင်းဆိုပါတယ်လို့ပြောသွားတာပါအမေရိကန်တနိုင်ငံလုံးလူတိုင်းအလွယ်တကူမဲပေးနိုင်အောင်ပြဋ္ဌာန်းမဲ့ဒီဥပဒေအတည်ပြုနိုင်ရေးဒီမိုကရက်တစ်အနေနဲ့စူးစီးရည်ညွှန်းစွာလက်တွဲဆောင်ရွက်ကြဖို့လဲသမ္မတကတောင်းဆိုပါရယ်ဒီဥပဒေကြမ်းအတည်ပြုဖို့ဇွန်လကကွန်ဂရက်လွှတ်တော်မှာမဲခွဲရမှာ Republican တွေကတန့်ကွက်ခဲ့တာပါ
The motion is not agreed to
လက်ရှိမှာတော့အမေရိကန်ရဲ့အနေနဲ့မဲပေးခွင့်နဲ့မဲဘလို့ရည်တွက်မလဲဆိုတာကိုပြည်ထောင်စုအစိုးရကဆုံးဖြတ်တာမဟုတ်ပဲပြည်နယ်တွေကသာဆုံးဖြတ်တာပါဒီနေ့အတွင်းမှာဆိုရင် Republican အများစုကြီးဆိုတဲ့ပြည်နယ်၁၈ခုထဲမှာမဲပေးခွင့်နဲ့ပတ်သက်တဲ့ကတ်သတ်ချက်တွေပြဋ္ဌာန်းခဲ့ပြီး Democratic ကတော့ဒီအစီအစဉ်ဟာအထူးသဖြင့်လူနည်းစုဝင်တွေမဲပေးခွင့်ပိုခက်ခဲအောင်လုပ်တာဆိုပြီးပြောပါတယ်တနင်္လာနေ့တုန်းကမဲပေးခွင့်ကန့်သတ်တဲ့ဥပဒေပြဋ္ဌာန်းဖို့ Texas ပြည်နယ်လွှတ်တော်မှာဆွေးနွေးစဉ် Democratic ကကန့်ကွက်တဲ့အနေနဲ့အစည်းအဝေးကနေကထွက်ခွာလာခဲ့ကြပါတယ် Texas ပြည်နယ်လွှတ်တော် Democrat ကိုယ်စားလှယ် Chris Tanner က
The nationwide Republican vote suppression
တနင်္ဂနွေလုံးက Republican တွေကမဲပေးခွင့်ကန့်သတ်နိုင်အောင်နဲ့လူတိုင်းမဲမပေးနိုင်အောင်ကြိုးပမ်းအားထုတ်မှုဟာအခုဆိုရင် Texas မှာတကယ်အကျတဲ့အခြေအနေကိုဆက်ရောက်နေပါပြီလို့ပြောသွားတော့ပါ Republican တွေကတော့မဲမတမာမှုတွေပပျက်အောင်ကုလို့ဆောင်ရွက်တာလို့ပြောပါတယ် Republican အထက်လွှတ်တော်အမတ် John Cornyn က
disingenuous and the downright
မင်းမတမာမှုတွေကိုတားဆီးဖို့ဆောင်ရွက်တာကိုမဲပေးခွင့်ကန့်သတ်ဖို့လုပ်တယ်ဆိုပြီးမမှန်မကန်ဆက်ဆွဲပြောဆိုတာဟာတကယ်ကိုမယုံမသားနဲ့အမှားကြီးမှားတာပါပဲလို့ပြောသွားတာပါဒီမိုကရက်နဲ့ရီပပ်ဘလစ်ကင်တွေကြားမဲပေးခွင့်နဲ့ပတ်သက်ပြီးတော့အကြီးအကျယ်သဘောထားကွဲနေကြတာပါမွန်မောက်တက်သူရဲ့လက်တလောစစ်တမ်းမှာဆိုရင်လေဘိုင်ဒန်အနိုင်ရတာဟာမဲမတမာမှုတွေကြောင့်လို့မဲပေးသူ32ရာခိုင်နှုန်းကယုံကြည်ကြပါတယ်မင်းနီဆိုတာတက်သူဥပဒေပေါ်မောက်ခဒေးဗစ်ရှော့စ်က
What's really driving it especially is what Donald Trump.
ဒီကတော့ Donald Trump က2016တုန်းကဆိုရင်လေတကယ်လို့ဒါသူရွေးကောက်ပွဲမနိုင်ဘူးဆိုရင်ဒါဟာမဲမသမာမှုတွေကြောင့်လို့ပြောထားတာရှိပါတယ်။2020မှာလည်းဒီတိုင်းထပ်ပြောခဲ့တာပါ။ဒါကြောင့်အခုဖြစ်နေတာတွေဟာ Donald Trump ကြောင့်ပါ။ဒီလိုအချိန်မှာသူ့ကိုထောက်ခံသူတွေနဲ့ Republican တွေကလည်းဒီဆွဆွဲချက်ကိုအကြိုက်တွေ့နေကြပါတယ်လို့ဆိုပါတယ်။ Trump ရဲ့အခုလိုလုံဆောင်မှုတွေကြောင့် January 6ရက်နေ့မှာသူ့ကိုထောက်ခံသူတွေက Congress လွှတ်တော်ကိုဝင်စီးရမှာဝင်ရောက်ရှင်းလင်းသူတွေကအပါအဝင်လုံခြုံရေးရဲအရာရှိတချို့တည်ဆုံခဲ့ပါတယ်ခင်ဗျာ။ New York မှာရှိတဲ့ Liberty Youth ပုံစံတူအငယ်စားရုပ်တုတစ်ခုကိုအခုခါမှာမြို့တော် Washington DC ကဥယျာဉ်တစ်ခုမှထားရှိပါတယ်။ဇွန်လ14ရက်ပြင်သစ်အမျိုးသားနေ့ဖြစ်တဲ့ Bastille Day အမီပြင်သစ်ကနေ Washington DC ကပြင်သစ်တန်ရုံးကိုပို့ဆောင်ခဲ့တာပါ။ဇွန်လ4ရက်လွတ်လပ်ရေးနေ့အမီ New York ကမူလ Liberty ရုပ်တုကြီးနာက Ellis John မှာဒီရုပ်တုကိုရဲအနေငယ်ကြားထားခဲ့ပါသေးတယ်။ American ဆိုင်ရာပြင်သစ်တန်မတ် Philip Antian က
The friendship the partnership between France and the United States
ကျင်းတဲ့အမေရိကန်ပြည်အောင်စုကြားအမြဲတစေရင်းနှီးနှီးပူးပေါင်းဆောင်ရွက်လာတာခုဆိုရင်နှစ်ပေါင်း140ရှိပါပြီရှေ့လျှောက်ပြီးတော့လည်းအခက်အခဲတွေကိုအတူတကွအပြေရှားပူးပေါင်းဆောင်ရွက်သွားမှာပါလို့ပြောပါတယ်နယူးယောက်လီဘာတီရုပ်ထုကြီးကိုတော့ချစ်ကြည်ရေးအထိမ့်မတ်အနေနဲ့ပြင်သစ်ကအမေရိကန်ကိုလက်ဆောင်ပေးခဲ့တာပါ3မီတာနီးပါးရှိတဲ့ပုံစံတူကျေးရုံငယ်ဟာနယူးယောက်လီဘာတီကျွန်းကရုပ်ထုထက်16ဆတင်းငယ်ပြီးတော့လီဘာတီရုပ်ထုပြုလုပ်ဖို့နမူနာပုံစံသွန်းလောင်းခဲ့တဲ့ပုံစံကွက်နဲ့ပြုလုပ်ခဲ့တဲ့17ခုမြောက်ရုပ်ထုဖြစ်ပါတယ်။ပြင်သစ်ရုပ်ထုပညာရှင် August Bartholdy ကဒီရုပ်ထုကိုဒီဇိုင်းထုတ်ခဲ့တာပါ။ဒီရုပ်ထုတိဆောက်ရမှာ Eiffel Tower ကိုတိဆောက်ခဲ့တဲ့ Engineer Notre Dame ဘုရားကျောင်းကိုတိဆောက်ခဲ့တဲ့ဘိသုကပညာရှင်တွေလည်းပါဝင်ပါတယ်။အခုလီဘာတီကျေးရုပ်ထုအငယ်စားကိုတော့တင်မောနဲ့ပို့ရမှာ Atlantic သမုဒ္ဒရာကိုကိုရကြာဖြတ်ကျော်ခဲ့ရပါတယ်။အခုခါမှာတော့ဒီရုပ်ထုကို Washington ပြည်သက်တန်ရုံမှာ10နှစ်ကြာထားရှိသွားမှာပါခင်ဗျာ။ညောင်မျိုးက Brooklyn Grange စိုက်ပျိုးရေးကုမ္ပဏီဟာမြို့ထဲမှာရှိတဲ့အဆောက်အဦမြင့်တွေရဲ့အမိုးတွေပေါ်မှာဟင်းသီးဟင်းရွက်စိုက်ပျိုးလာတာ10နှစ်လောက်ရှိပါပြီ။အထက်မြင့်အဆောက်အဦတွေပေါ်မှာမွန်လာဒုတ်မွန်လာဦးကအစစိုက်ပျိုးနိုင်အောင်ကွန်ကရစ်အမိုးတွေပေါ်မြေကြီးတင်ပြီးစိုက်ခင်းဖန်တီးလာတာပါအစအဦးအမြင့်တွေရဲ့အမိုးပေါ်မှာစိုက်ခင်းဖန်တီးတဲ့ Brooklyn Grange ကုမ္ပဏီကို2010ခုနှစ်မှာစတင်ထူထောင်ခဲ့တာပါကမ္ဘာအကြီးဆုံးအမိုးပေါ်ကစိုက်ခင်းကိုနယူးယောက်မြို့ရဲ့အထက်မြင့်အစအဦးတွေပေါ်မှာဖန်တီးထားတာပါမြို့မှာနေရင်ဝါသနာပါရအလုပ်ကိုရေရှည်လုပ်နိုင်မှုအတွက်အခုလိုစိုက်ကူးတဲ့အကောင့်တွေပေါ်လာလဲဖြစ်ပါတယ် Brooklyn Grange တည်ဆောင်သူတဦးဖြစ်တဲ့ Guan Shan Star အခုလိုပြောပါတယ်
My friends and I wanted to become farmers but we wanted to live in the city and
တကယ်ကြီးဖြစ်သူနဲ့အတူစိုက်ပျိုးရေးသမားဖြစ်ချင်ကြပါတယ်ဒါပေမဲ့လည်းမြို့မှာလည်းနေချင်တာဆိုတော့အဲ့လိုစိုက်ပျိုးရေးလုပ်ငန်းကလည်းမရှိပြန်ပါဘူးဒါကြောင့်အလုပ်ကင်ဖန်တီးတဲ့အနေနဲ့ကိုယ်ပိုင်စီးပွားရေးဆက်လုပ်ခဲ့ပြီးတော့တခြားစိုက်ပျိုးရေးသမားတွေလိုပဲစိုက်ပျိုးလို့ရတဲ့နေရာလိုချင်ခဲ့တာပါလို့သူကပြောသွားတာပါအမိုးတွေဘောကစိုက်ခင်းအခြေဟာငါးအေကာခွဲကျော်ရှိပြီးတော့တစ်နှစ်ကိုဟင်းသီးဟင်းရွက်ပမာဏပေါင်သိန်းလောက်ထွက်ပါတယ်ဒါပေမဲ့လည်းအမိုးပေါ်မှာစိုက်ရတာကြောင့်အပင်အမြင့်ရှည်တဲ့အသီးနံပင်တွေစိုက်ဖို့တော့မလွယ်ပါဘူးအမိုးရဲ့ခန္ဓာရင်အားကိုကြည့်ပြီးတော့လိုအပ်တလောက်မြေကိုသာဖြည့်ပြီးတော့စိုက်ပျိုးရတာကြောင့်ပါ
Our soil is very shallow. That's the main difference because we had to install it on a rooftop.
မြေသားကဆန်းလက်မအထူသာရှိပါတယ်။ဒီနံမြင့်အတော်များများလည်းစိုက်ပျိုးလို့ရပါတယ်။ဒါပေမဲ့မြေသားတွေကရေခန့်ချောက်တွေတော့ရေမကြာခဏဖြန့်ပေးရပါတယ်လို့ဆိုပါတယ်။အခုလိုရာသီဥတုပူပြင်းတဲ့အချိန်မှာတော့အခုလိုစိုက်ခင်းတွေဟာသဘာဝပတ်ဝန်းကျင်ကိုအထောက်အကူပေးတယ်လို့မိုးရွာချိန်မှာလည်းရေကြီးရေရှမ်းတာတွေကိုအကောက်အွယ်ပေးပါတယ်။မျိုးရဲမှာအပင်တွေစိုက်ကြကြောင်းလေကောင်းလေတန့်ပူရတယ်လို့အဆောက်အဦအမိုးကိုလည်းအပူအေးတန်ကနေအကောက်အွယ်ပေးပါတယ်။ဒါပြင်စိုက်ခင်းရှိတာကြောင့်အင်းဆက်ပိုးမွားတွေဓာရီကိုလာစားတဲ့ငှက်တွေနဲ့လည်းသဘာဝကေရစနစ်တစ်ခုပေါ်ထွန်းလာပါတယ်။ဒါ့အပြင်လည်းပတ်ဝန်းကျင်ကိုအထောက်အကူပြုတဲ့အခုလိုစိုက်ခင်းတွေရှိနေတာကိုလူတွေကသိပ်မသိကြဘူးလို့ဆိုပါတယ
်။ One of the challenges with green roofs is that we're up on the roof and you can't see us.
နေ့စဉ်နေ့တိုင်းလူသားနဲ့ချီချီဘေးကဖြတ်နေပေမဲ့အမိုးပေါ်မှာဆိုတော့ဘယ်သူမှမမြင်ကြပါဘူး။ဒါကြောင့်ပတ်ဝန်းကျင်ကလူမှုအတိုင်းဝိုင်းဒေသခံကြောင်းအဖွဲ့အစည်းတွေနဲ့ဆက်ဆက်ဖို့တကားအမြဲဖွင့်ကြိုဆိုပါတယ်လို့သူကပြောသွားတာပါ။Brooklyn Grange ကုမ္ပဏီက New York City Long Island အရက်မှာစိုက်ခင်းတစ်ခု Brooklyn မှာနှစ်ခုနဲ့ Navy Yard မှာတစ်ခုဖွင့်ခဲ့ပြီးနောက်ဆုံးတစ်ခုကိုတော့ Sunset Park မှာ2019 New Year's Eve ကဖွင့်လှစ်ခဲ့ပါတယ်ခင်ဗျာ
။သုရဆောင်လင်းအမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာကိုဗစ်အရေးပေါ်လူအပ်ချက်ကင်တွယ်မှုတွေအကြောင်းကိုဆွေးနွေးထားပါတယ်။
လေလူထဲမှာအောက်ဆီဂျင်က 97% ပါဝင်ပါတယ်။ ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်တန့်ခြင်းဒီလူနာတွေအတွက်သုံးတဲ့အခါမှာဆေးရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လိုတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စီလင်ဒါဘူးလေးတွေကိုလည်းသုံးကြပါတယ်။ COVID-19 တတိယလှိုင်းဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတက်ရှားတဲ့အနေအထားကိုရောက်နေတာပါ။သူက COVID-19 အတွက်ဘယ်လောက်ရေးပါပါလဲ။ဒေါက်တာတင့်ဆွေကိုမေးမြန်းပြီးတင်ပြပေးမှာပါ။
ဒီ COVID-19 ယောဂအားဆက်ဖြစ်ဖြစ်ချင်းယောဂလက္ခဏာနျူမိုနီးယားနဲ့နျူမိုနီးယားဆိုတာအဆုတ်အယောင်အဆုတ်ခဲယောဂဖြစ်တယ်။ဒီနေ့အပြင်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အစိုးရကကျွန်တော်တို့သိခဲ့ကြပါတယ်။အဲ့တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကာဗွန်ဒိုက်ဆိုထုတ်ရအောင်နော်။ဒါကြောင့်ဒီ COVID ယောဂဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းမှာအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျ။သူကဒီကနေ့ကုထုံးရဆိုရင်နေအိမ်မှာပဲ isolation လို့ခေါ်တဲ့ទីကြခွဲနေကြတယ်။ခွဲနေတဲ့ကာလမှာဒီ oximeter လို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကိရိယာသေးသေးလေးနဲ့ oxygen ကိုတိုင်းနေကြပါတယ်။အဲ oxygen level forest oxygen အနည်းများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်။ဒါကြောင့် oxygen ဟာအရေးကြီးတယ်။အဲ့ဒီ oximeter လို့ခေါ်တဲ့ကိရိယာလေးနဲ့တိုင်းတဲ့အခါပုံမှန်အားဖြင့်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်။အဲ့တော့95အောက်သို့မဟုတ်92တချို့နေရာတော့94ပေါ့နော်။အဲ့ဒီအောက်ကျရင်ဆေးရုံသွားပါဆိုတော့လမ်းညွန်ကျွန်တော်တို့ရှိခဲ့။တကယ်ဟိုခင်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြူမလဲတချို့ဆေးရုံကြီးရှိပါတယ်။ဟိုဆေးရုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားဆီယမာတွေကလုံနာနှာခေါင်းကိုတက်ပေးကြပါတယ်။သို့တော်လည်းပဲဖွံ့ဖြိုးစင်းနိုင်ငံတွေဗမာနိုင်ငံသားကဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုဒီစလင်နာပဲသုံးရတယ်။အခုကျွန်တော် Facebook မှာဗမာလူတွေ့နေတဲ့စလင်နာမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြရပါတယ်။သုံးတဲ့အခါမှာတော့ဒီစလင်နာထားသုံးဤ၊ကင်တွဲဤအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်။စလင်နာမျက်နှာပြင်ပေါ်မှာဗိုင်းရပ်စ်ပါလားမပါလားဆိုတဲ့အချက်ကနံပါတ်1အရေးကြီးဆုံး။ဆိုတော့အဲ့ဒါပြီးရင်ခုနပြောသလိုပိုက်ကောင်းလို့ခေါ်တာပေါ့ဗမာလေလို့ပဲပိုက်ကောင်းကအတိအကျပေါ့နော်ယိုဖိတ်မှု leakage ဆိုတာမရှိအောင်လည်းဂရုစိုက်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတာတစ်ချက်ပေါ့နော်ဗမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတံဘူးတွေတုံးရတယ်ခက်မိလာရတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမ်းမာရေးမေခွန်းနေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတံဘူးဆိုတာတဲကရေကိုယ်တိုင်ကမတန်ဘူးဖြစ်နေတယ်တချို့တစ်စိတ်တွေဆိုရင်ဟိုလွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်မမရ FDA ရတော့မှဒီဇီရီဒီစိတ်တွေမတုံးမနဲ့လို့ရေတံမှုတမ်းပြရတယ်။အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာဗျာ။အဲလမ်းပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်။အဲ့တော့ဘယ်စိတ်ယုံကအောက်ဆီဂျင်စလင်ဒါစံကိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး။ FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူး။ဆိုတော့အဲ့ဒီဟာအတွေ့ကတော့ဘာမှမတတ်နိုင်ဘူးကျွန်တော်တို့ဆိုရင်တဲ့အတွေ့တကယ်ပဲလက်တွေ့သုံးပြီးတော့အနိုင်မရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးရပေါ့เนาะဒါလို့ဒါလည်းအတော့ခက်ခဲမယ်လို့ယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်ဒီရေသို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့အဆိုးရတဲ့ပုံမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့စက်ယုံတွေရောစက်ယုံတွေရောအကုန်လုံးဟိုသတိကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လောင်းအကြံပြုပါရစေခင်ဗျ
โอเคပါကျခုအောက်ဆီဂျင်ဘူးမရှိမဖြစ်လိုရဲဆိုပြီးတော့လူတွေကအသေးအံလိုက်ရှာနေကြပါလေရှာဒီဟာမှန်ကန်ပါရဲ့လားရှာ
အဲဒီစိတ်ဒီပိုင်းကမှန်ကန်ရင်လူမှန်ကန်တယ်လို့တင်ပြပါရစေကိုဗစ်ရောဂါပိုးဟာကာကွယ်မှုကအရေးကြီးဆုံးကုသတဲ့ဆေးဆိုတာဆေးကိုရောင်းမှကြံဖန်ပြီးကျွန်တော်တို့လုပ်ရတာဒါအများစုတော့မဆိုင်ဘူးနော်အဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာဝေးရေးနဲ့စီကန်းတွေကိုညော့ရဲမှကျွန်တော်အတန်ဆိုရင်ပါတယ်အဲ့အခြေခံကြတဲ့ကာဝေးရေးဆိုတာလည်းအများကြီးမရှိဘူးညတစ်တက်နေတဲ့အပြင်ကိုမသွားနဲ့နှစ်အပြင်ကိုသွားတဲ့နှခေါင်းစီးသုံးနံပါတ်3လက်မကြမကြဆေးလက်ဆေးတဲ့အခါမှာတော့ရိုးရိုးဆက်ပြအကောင်းဆုံးပဲအရေးပေါ်ကြမှာတယ်ဟန်ဟန်ဆန်တတိုက်စားလို့ဟန်ဂျဲလို့ဆိုတာသုံးဖို့လို့နောက်တစ်ခါနံပါတ်4ကာဝေးဆေးကောက်ဝဲသေးရတော့ဟိုတမကြီးကျဲတဲ့မေကွန်ကြီးပမာပြီတော့ဘာဖြစ်အဲ့ဒါလုံးတင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါမာယွန်းနဲ့သတင်းအချက်လက်ဒီမာယွန်းနဲ့အကြံမေး
ပေးမှုတွေမလိုက်ဖဲနဲ့ခုနကိုဗစ် -19 ကာကွယ်ရေးတင်မုံကြီးလို့ခေါ်တဲ့တင်းနဲ့တုံးလေးကိုလိုက်နိုင်ဖို့ကအောက်ဆီဂျင်တဲ့တောင်ပိုရေးကြီးတယ်အောက်ဆီဂျင်လိုမဲ့လူအရာနှုံနည်းနည်းလေးခုနတင်းနဲ့တုံးလေးငါလိုက်ဖို့လူကဂျာနှုတ်အများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြည့်တဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်မထွက်နဲ့အထွက်နှာခေါင်းစီးစီးလက္ခဏာခဏစီးဖြစ်နိုင်ရင်ကာကွယ်စီထိုးဆိုတဲ့အချက်လေချက်ပေါ့နော်အဲ့ဒါကိုဟိုမမေးမလျော့ဟိုလူတိုင်းလူတိုင်းတုတ်တင်တယ်လို့လေးလေးနဲ့လည်းကျွန်တော်အကြံပေးပါတယ်ခင်ဗျာ
ဆိုတော့တော်တော်တော့အန်တရာတော့ကြီးတာပေါ့နော်ဒီအောက်ဆီဂျင်ဆိုတဲ့နပတ်သက်ပြီးတော့အောက်ဆီဂျင်လုံလုံလောက်လောက်မရှိတဲ့လူနာတယောက်ကဒီအောက်ဆီဂျင် level တက်လာအောင်ပေါ့နော်အောက်ဆီဂျင်တွေးထဲမှာဟိုရှိတဲ့နှုံတက်လာအောင်လှုပ်လို့ရပါသလားဆရာ
အဲ့မေကွန်တမအရေးကြီးတယ်ပမာနိုင်ငံအတွက်ပေါ့သူသဖြင့်နော်ကျွန်တော်စောစောဆွေးနွေးခဲ့တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာဗိုင်းရပ်စ်ဖြစ်တယ်ဗိုင်းရပ်ကြောင့်ရောဂါလက္ခဏာတွေခံစားရတယ်ဖျားတယ်ဖျားပြီးချက်နေကိုယ်တွေကဲကဲတယ်မဆက်အရသာပြက်တယ်နှာခေါင်းအနက်မရဘူးနောက်တကတချို့ကတော့ပေါ့နော်ဝင်သွားတာကြီးဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင်လေးပဲကျတယ်အဲ့ဒီရောဂါလက္ခဏာအလုံးဟာဗိုင်းရပ်စ်ကြောင့်ဖြစ်တယ်နှာခေါင်းအနက်မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနက်မရတာနှစ်ခုပြန်အဲ့ဒီဟာအလုံးဟာဗိုင်းရပ်စ်ကိုခုခံအားကနိုင်မှပြန်ကောင်းမယ်ဒီကိုရိုနာဗိုင်းရပ်စ်ဟာအစာအသောက်ကြောင့်လည်းမဖြစ်ဘူးအစာအသောက်နဲ့လည်းမကာကွယ်နိုင်ဘူးအစာအသောက်နဲ့လည်းမကုနိုင်ဘူးနောက်တစ်ခါဗီတာမင် A ကနေစက်တီပေါ့နော်ဖြစ်စွတ်စာကာရဲ့နေအထည်အဲ့ဒါတွေကြောင့်လည်းမဖြစ်ဘူးအဲ့ဒါအနေနဲ့လည်းမကာကွယ်နိုင်ဘူးအဲ့ဒါနဲ့လည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းမယ်ဒါကြောင့်ခုကအာကောင်းဖို့အရေးကြီးတယ
်။ဒေါက်တာတင့်ဆွေရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာတင်ပြဆောင်ရအောင
်။တောက်ကြညာနဲ့စနေနေ့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။VOA ရဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကတစ်လက်ပြောပြပေးမှာပ
ါ။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပြည်ရင်းမှာအိုးအိမ်ဆန့်ခွာထွက်ပြရသူက 2,200 ကျော်ရှိနေပြီလို့ကုလသမဂ္ဂကပြောပါတယ်။နိုင်ငံရဲ့အရှိတောင်ပိုင်းမှာထွက်ပြေးတန်းချောင်ရသူအများဆုံးဖြစ်ပြီးအရှိမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းအိုးအိမ်ဆန့်ခွာထွက်ပြေးရသူတွေရှိနေတယ်လို့ဒီထက်အများစုကအခုထိကိုယ့်အိမ်ကိုမပြန်နိုင်ပဲဖြစ်နေကြတယ်လို့လည်းပြောပါတယ်။နိုင်ငံတွင်ဗန်စနစ်အဆင်မပြေတဲ့အတွက်ငွေထုတ်ဖို့အခက်အခဲကြုံနေရတဲ့အပြင်တချို့ဒေသတွေမှာတိုက်ပွဲတွေဖြစ်နေတာလမ်းပိတ်ဆို့တာခီးသွွားခွင့်ကြိုတောင်းခိုင်းတာအပေါ်မှာစိန်ခေါ်မှုအများပြားကိုလူသားချင်းစာနာမှုအကူအညီပေးနေသူတွေရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအကြမ်းဖက်လှုပ်ရှားအောင်အင်းနီဂျင်းပါကစ္စတန်ကနေပံ့ပိုးပေးနေတယ်ဆိုရယ်အာဖဂန်ရဲ့ဆဆွဲချက်ကိုပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကလက်မခံပယ်ချလိုက်ပြီးသူ့အစိုးရအနေနဲ့အာဖဂန်ပဋိပက္ခပြည်လည်အောင်နှိမ့်နိုင်ရေးအတွက်ကြိုးစားပေးနေတယ်လို့ပြောပါတယ်။ဟေတီအရေးမှာအမေရိကန်ကစီးရီးယားပအဝင်ပတ်သက်မှာမဟုတ်ကြောင်းနဲ့ဟေတီနိုင်ငံပေါ်တိုပရင်စ်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံလုံခြုံရေးအတွက်ပဲတက်တွေကိုဆစ်လွတ်ဖို့အတွက်စီစဉ်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါလေဟေတီကအမေရိကန်တရုံကိုအမေရိကန်မရင်းတပ်သားတွေဆစ်လွတ်ဖို့ရှိတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့အတူသမ္မတအင်ဂျူသတင်းစာချန်နယ်ပေါ်မှာသတင်းတောက်တွေအမေကိုဖြေကြားခဲ့တာဖြစ်ပါလေဟေတီသမ္မတဂျိုဗန်မိုရီဆာဇူလိုင်9ရက်ကပွန်ဒိုပရင်စ်မှာရှိတဲ့သူ့နေအိမ်မှာတနတ်သမားတွေလောက်ကြံခံရပြီးသိမ်းဆုပ်ခဲ့ရတာဖြစ်ပြီးသမ္မတဂရောကတော့အသက်မသေးပဲဒဏ်ရာရခဲ့ပြီးဖလော်ရီဒါပြည်နယ်မိုင်အမီမှာခွဲစစ်ကူတာမှုခံယူခဲ့ရတာဖြစ်ပါလေဟေဒီသမရလောက်ကြံခံရတာအတွက်သမရဘိုင်ဒန်ကရှုံချတယ်လို့ဒီလောက်ကြံမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာအကူအညီပေးဖို့အတွက်အမေရိကန်အထူးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုလည်းဆက်လုပ်ခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Rob McLean တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်လေးကိုလိုင်းလုံးမီတာ2450 51နဲ့လိုင်းလန့်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program has come